Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်နဲ့ရော်ဗီယိုအမေရိကန်စံတန်းနဲ့2020ဒီဇင်ဘာလ29ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:20ခန်းနဲ့ထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ထိခိုက်နေသူတွေကိုအထောက်ပံ့ပေးဖို့နဲ့ အစိုးရအသုံးစိတ်ပါဝင်စုစုပေါင်းဒေါ်လာ2.3ထရီလီယံချထားပေးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးခဲ့တဲ့နောက်မှာအမေရိကန်နိုင်ငံသားတွေအတွက်ထောက်ပံ့ငွေပို့ပြီးပေးရတဲ့ပတ်သက်ပြီးအောက်လွှတ်တော်ကဒီမိုကရက်အမတ်တွေကတနင်္လာနေ့မှာမဲခွဲဆုံးဖြတ်ဖို့စီစဉ်နေကြပါတယ်။ကိုဗစ်ဒဏ်ခံစားရတဲ့အမေရိကန်နိုင်ငံသားတွေအတွက်ဒေါ်လာ600စီပေးဖို့ပါဝင်တဲ့ထောက်ပံ့မှုအ နာဆိုင်ရာလိုအစိုးရအစည်းအဝေးတွေအတွက်ထောက်ပံ့ငွေသုံးတာကိုဝေဖန်တာနဲ့တစ်ချိန်တည်းမှာပဲအမေရိကန်တွေအတွက်ထောက်ပံ့ငွေကိုဒေါ်လာ2000စီပေးဖို့လဲသမ္မတကတောင်းဆိုနေတာပါ။အမေရိကန်ပြည်သူတွေအတွက်ထောက်ပံ့ငွေတိုးပေးတဲ့နယ်လို့အောက်လွတ်တော်ဒီမိုကရက်တွေကသဘောတူကြသလိုဒေါ်လာ2000စီထုတ်ပေးတယ်မပေးတဲ့တနင်္လာနေ့မှာမဲခွဲဆုံးဖြတ်ကြမှာလည်းဖြစ်ပါတယ်။ဒါပေမဲ့ဒါကို Republican တွေကြီးဆိုတဲ့အထက်လွှတ်တော်ကတည်ချနိုင်ခြင်းရှိပါတယ်။တခုချင်းစီအတွက်ထောက်ပံ့ငွေပိုးပေးရေးသမ္မတတောင်းဆိုချက်ကိုသူ့ရဲ့ Republican အမတ်တွေကလက်မခံကြသလိုဒီလိုပေးဖို့ Democrat တွေညှိနှိုင်းမှုတွေကိုပါကန့်ကွက်နေကြတာပါ။သမ္မတအတီးပြုတ်လိုက်တာမို့အသုံးစိပြတ်ပြီးအစိုးရလုပ်ငန်းတွေလဲပတ်မှုအင်္ဂါနေ့ကစယာယီရဆိုင်ရမယ့်အခြေအနေကိုရှောင်ရှားလိုက်နိုင်ပါတယ်။အခုသမ္မတ Trump လက်မှတ်ရေးထိုးခဲ့တဲ့ဥပဒေမူကြမ်းထဲမှာကိုရိုနာဗိုင်းရပ်စ်ကဟောက်ဒံခံရသူတွေကိုထောက်ပံ့ပေးဖို့အတွက်ဒေါ်လာဘီလီယံ900နဲ့လာမယ့်စက်တင်ဘာထိအစိုးရလုပ်ငန်းတွေလဲပတ်နိုင်ဖို့အတွက်အသုံးစိဒေါ်လာ 1.4 ထရီလီယံလဲပါဝင်ပါတယ်။ January 10ရက်နေ့မှာစတင်တည်ရမယ် Britain EU ဥရောပသမဂ္ဂကနေနှုတ်ထွက်မှုနောက်ပိုင်း Britain နဲ့ EU ကြားလိုက်နာဆောင်ရွက်ရမယ်ချက်သမင်းတွေကရခဲ့တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကို EU အဖွဲ့ဝင်နိုင်ငံတွေကတင်ညွတ်တင်ညွတ်ထဲထောက်ခံခဲ့ကြပါတယ်။ EU 28နိုင်ငံကသံမတ်တွေရဲ့တနင်္လာနေ့ Brussels မှာကျင်းပတဲ့အစည်းအဝေးပြီးမှာ EU UK ကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက်ကိုတခဲနဲ့အတည်ပြုကြောင်း EU အလှည့်ကျသဘောပတိဂျာမနီနိုင်ငံပြောခွင့်ရက Twitter ကနေပြောကြားလိုက်တာပါ။ဒီသဘောတူညီချက်အတွက် EU Parliament ကအတည်ပြုပေးဖို့လိုအပ်နေစေဖြစ်ပြီး February နှောင်းပိုင်းလောက်မှာအတည်ပြုပေးနိုင်မယ်လို့ညွှန်လဲရပါတယ်။ဒီကြားထဲမှာ Britain က EU ဈေးဝက်ကနေ23ရက်နေ့တင်ဝင်ထွက်ခွာပြီးနောက်ပိုင်းအခွန်အခမရှိပဲလွတ်လပ်စွာကုန်သွယ်ခွင့်ဆက်ပြီးရနိုင်မှာဖြစ်ပါတယ်။ကိုလာချန်နှိမ့်နိုင်ခဲ့တဲ့ဒီသဘောတူညီချက်ကို Britain လွှတ်တော်မှာတော့ဗိုလ်တဖူးနဲ့အတည်ပြုပေးဖို့ရှိပါတယ်။တရုတ်နဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူစာချုပ်ထုတ်ဆိုဖို့အတွက် EU ကစီစဉ်နေတာကို EU အဖွဲ့ဝင်နိုင်ငံတွေကတနင်္လာနေ့မှာထောက်ခံမှုပေးခဲ့တဲ့အတွက်ကမ္ဘာစီးပွားရေးအင်အားအကြီးအမားဆုံးအတိုင်းဝန်းကြီးနှစ်ခုကြားကုန်သွယ်ရေးအတွက်လမ်းကြောင်းပွင့်သွားပြီးဖြစ်ပါတယ်။တရုတ်လုပ်ငန်းတွေမှာအထမလိုအပ်အသုံးပြုမှုရှိနေတယ်ဆိုရယ်ပြောကြားမှုတွေအတွက်စိုးရိမ်မှုတွေရှိပေမဲ့မကြာသေးခင်ကညှိနှိုင်းမှုတွေမှာတိုးတက်မှုတွေရှိနေကြောင်း EU တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့ဒီစာချုပ်အတွက်ရှေ့ဆက်မလုပ်ဖို့တားသူတယောက်မှမရှိဘူးလို့အစည်းအဝေးမှာ EU အလှည့်ကျသဘောပတိဂျာမနီကပြောပါတယ်နှစ်ဖက်ညှိနှိုင်းမှုတွေဟာနောက်ဆုံးအဆင့်နဲ့ရောက်နေပြီလို့တရုတ်နိုင်ငံချိုင်းဝန်ကြီးဌာနကပြီးခဲ့တဲ့သတင်းပတ်တည်းပြောကြားခဲ့တဲ့နောက်ပိုင်း EU အဖွဲ့ဝင်နိုင်ငံတွေသဘောတူကြောင်းထွက်ပေါ်လာတာပါEU အနေနဲ့အထူးသတိထားဖို့လိုအပ်ပေမဲ့သဘောတူညီချက်အတိုင်းတရုတ်ဘက်ကလိုက်နာမယ်ဆိုရင်ဒီသတင်းပတ်ကုံလုံးမှာ EU နဲ့တရုတ်တို့ရဲ့တင်းဝင်ကြညာချက်ထွက်လာဖို့ရှိတယ်လို့ EU အကြီးအကဲတန်တမန်တူကိုကိုးကားပြီး AFP သတင်းမှာဖော်ပြပါတယ်။ American နိုင်ငံမှာ Joe Biden သမ္မတတာဝန်မထမ်းဆောင်ရင်မှာဒီသဘောတူညီချက်ထွက်ပေါ်လာဖို့ရှိနေတာပါ။သမ္မတ Trump နဲ့ကုန်သွယ်စစ်ပွဲဆင်နွှဲခဲ့တဲ့တရုတ်နဲ့ EU ကြားကုန်သွယ်ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်မှာနဲ့ပတ်သက်ပြီးဆိုရင်ကြောင်း Mr. Biden ကပြောကြားခဲ့တယ်လို့EU အနေနဲ့ American နဲ့တိုင်ပင်ဖို့လဲသူ့အဖွဲ့ကတိုက်တွန်းနေတာဖြစ်ပါတယ်။ Saudi Arabia နိုင်ငံကထင်ရှားတဲ့အမျိုးသမီးတက်ကြွလှုပ်ရှားသူ Ludin El Hadlo ကို Saudi တရားရုံးတစ်ခုကထောင်ဒဏ်6နှစ်နီးပါးချမှတ်လိုက်ပါတယ်။ El Hadlo ဟာအပြောင်းလဲတွေဖြစ်အောင်သွေးထုတ်လှုံ့ဆော်နေတယ်လို့နိုင်ငံခြားလုပ်ငန်းရှင်တစ်ခုကိုလှုံ့ဆော်နေပြီးလူမှုမငြိမ်မသက်ဖြစ်အောင် Internet ကိုသုံးနေတာအတွက်အပြစ်ရှိကြောင်း Saudi နိုင်ငံရဲ့အကြမ်းဖက်ဝါဒတိုက်ခိုက်ရေးတရားရုံးကတွေ့ခဲ့ရတယ်လို့ဆက်တဲ့ဌာနကပြောပါတယ်အခုဆော်ဒီနိုင်ငံမှာခွင့်ပြုလိုက်ပြီဖြစ်တဲ့အမျိုးသမီးတွေကားမောင်းခွင့်ပြန်အမျိုးသားတွေအုပ်ထိန်ရတဲ့ဥပဒေတွေအဆုံးသတ်ရေးလို့န နိုင်ငံတွင်းပြုပြင်ပြောင်းလဲမှုတွေလုပ်ဖို့သူကတောင်းဆိုခဲ့တာပါ။မနစ်ကတော့အုတ်ခဲငွေဆိုင်ရာဥပဒေတွေကိုအစိုးရကတိတ်မတန်းချက်တော့တယ်လို့အမျိုးသမီးတွေနိုင်ငံကူးလက်မှတ်ကန်ဆောင်ခွင့်နဲ့ခီးတော်ခွင့်တွေကိုခွင့်ပြုခဲ့ပါတယ်။ El Hablo နဲ့တခြားအမျိုးသမီးရပိုင်ခွင့်လှုပ်ရှားသူအနည်းဆုံးတရာစင်လောက်ကိုအစိုးရက2018ခုနှစ်ခရဲကဖမ်းဆီးထားတာပါ။ထောင်ချနေပေမဲ့သူမဟာလူခွင့်ရေးကိစ္စရပ်တွေကိုထောင်ထဲကနေပြီးဆက်လုပ်ကင်နေတာဖြစ်ပါတယ်။သူမကိုထောင်နဲ့၅နဲ့နဲ့ရှစ်လချက်မှတ်တာအတွက်စိတ်နှောက်ရှက်ကြီးစွာဖြစ်ရတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံက Twitter ကနေရေးပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5859နဲ့ဘိုင်းလိုမီတာ190 kHz 1905တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။ကျွန်တော်ရမ်တော်မှာ VOE American တန်ရဲ့နောက်ဆုံးရမနေ့ကတဲ့တွေတွေကိုဆက်လက်ကြီးညာတော့ပါမယ်။မြန်မာနိုင်ငံမှာမနေ့တုန်းက COVID-19 ရောဂါကူးစက်ခံရသူ648ယောက်ထပ်ပြီးအတည်ပြုခဲ့တာကြောင့်ကူးစက်သူဆွေဆွေပေါင်း 132,534 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နှစ်ရည်အတွင်း COVID-19 ကြောင့်သေဆုံးသူက18ယောက်ရှိတာကြောင့်အခုထိသေဆုံးသူဆွေဆွေပေါင်း 2,618 ယောက်ရှိပြီဖြစ်ကြောင်းကျန်းမာရေးနဲ့အားစားဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။ဒီဇင်ဘာလ28ရက်နေ့အတွက် COVID-19 တက်ခွဲနမူနာပေါင်း 19,108 ခုစစ်ဆေးခဲ့တဲ့အထက်ကကူးစက်ခံရသူ600ကျော်ထပ်မံတွေ့ရှိခဲ့တာဖြစ်တာကြောင့်ကူးစက်မှုနှုန်း400ကျန်းတော့အောက်ကျဆင်းလာတာ၄ရက်ဆက်တိုက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့မလကနေအခုချိန်ထိတက္ကသိုလ်နမူနာပေါင်း 1.8 တန်းကျော်စစ်ဆေးခဲ့ပြီဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံ Serum Institute of India ဆေးကုမ္ပဏီကနေကာကွယ်ထိုးဆေး15တန်းဝယ်ယူဖို့အိန္ဒိယနိုင်ငံနဲ့နှစ်နိုင်ငံသဘောတူညီချက်ရရှိထားပြီဖြစ်ပါတယ်။Oxford AstraZeneca COVID-19 ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ကိုမကြာမီရပိုင်းတွင် Britain နဲ့ India အစိုးရတွေကအတည်ပြုပေးရတော့မှာဖြစ်ကြောင်းအဲ့ဒီဆေးထုတ်လုပ်ခွင့်ရရှိထားတဲ့ Serum Institute of India ကဒီလိုနာနေကပြောပါတယ
် We'll be hearing some good news from the UK very soon. You've heard that from the CEO of AstraZeneca.
UK နိုင်ငံကနေသတင်းကောင်းတချို့ကိုမကြာခင်ကြားကြရတော့မှာဖြစ်ကြောင်းအဲ့ဒီကာကွယ်ဆေးတည်ရောက်မှု90ကနေ95ရာခိုင်နှုန်းရှိတယ်ဆိုတော့ AstraZeneca company ရဲ့အမှုဆောင်ရရှိချုပ်ပြောတဲ့စကားကိုလည်းကြားကြရပြီဖြစ်ကြောင်း Serum Institute of India company ရဲ့အမှုဆောင်ရရှိချုပ်အတာပူနာဝါလာကပြောပါတယ် UK နိုင်ငံကအတည်ပြုပြီးတဲ့နောက်မှာအိန္ဒိယအစိုးရရဲ့ခွင့်ပြုချက်ကိုလည်းရရှိလိမ့်မယ်လို့သူကပြောပါတယ် Serum Institute of India company က Oxford AstraZeneca ကကွယ်ထိုးစေပေါင်းတန်း40ကနေတန်း50အထိထုတ်လုပ်ထားပြီဖြစ်ပါတယ်မလာရောဆေးဆက်ရုံအသစ်တိစောက်ပြီးမှတလထိုးစေးတန်းတရာအထိထုတ်လုပ်နိုင်ဖို့မျှော်မှန်းထားတာလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံကဇန်နဝါရီလကစပြီးနောက်6လကနေ7လအတွင်းထိုးစေးတန်း600ဖြန့်ဖြူးပေးဖို့လိုလားနေတာဖြစ်ပါတယ်အလားတူပဲ Pfizer BioNTech ကကွယ်ဆေးနဲ့အိန္ဒိယ Bharat Biotech Company ထောက်ကကွယ်ဆေးတွေကိုမကြာမီအတည်ပြုခွင့်ပြုချက်ပေးဖို့ကိုလည်းအိန္ဒိယဆေးဝါးအာဏာပိုင်တွေကစဉ်းစားနေပြီဖြစ်ပါတယ်အိန္ဒိယပြည်နယ်တချို့မှာတော့ကကွယ်ဆေးဖြန့်ဖြူးမှုစနစ်အစမ်းလေ့ကျင့်မှုတွေကိုတင်းနာတွေကစတင်ပြုလုပ်နေပြီဖြစ်ပါတယ်စေရီတူလောင်သိမ်းဆဲတာကအစဒီပညာဆိုင်ရာအသုံးပြုမှုတွေအစုံကျမကြီးဝန်ထမ်းတွေကအစမ်းလေ့ကျင့်ဆန္ဒခဲ့တာဖြစ်ပါတယ်အိန္ဒိယနိုင်ငံကအမေရိကန်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာ COVID-19 ရောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးကူးစက်ခံရသူ 10.2 သန်းနဲ့သေဆုံးသူ 3 ခွဲနီးပါးရှိပါတယ်ခင်ဗျာလူခွေရေလှူရှားသူတွေကန့်ကွက်နေတဲ့ဂျာကာရိုဟင်ဂျာဒုက္ခဒယ်ရီကိုပတ်စင်ဂျာကျုံးကိုပြောင်းရွှေ့ဖို့အစီအစဉ်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတင်းထောင်နေကဆက်လက်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးအဗ်ဒယ်မာမန်ကရိုဂျာဒုက္ခတဲ့တထောင်လောက်ကိုရွှေ့ပြောင်းမှာဖြစ်တယ်လို့ပြောသလိုအဲ့ဒီကျုံးကိုလည်းလှပတဲ့အနားယူစခန်းအဖြစ်တင်စားပြောဆိုလိုက်ပါတယ်။ပတ်စင်ဂျာကျုံးဟာဒုက္ခဒယ်ရီလောလောဆယ်နေနေတဲ့စခန်းတွေထက်အစတရာပုံမကောင်းမှုပြီးဒုက္ခသည်တွေပြောင်းရွှေ့ဖို့ဆွဆောင်မှုရှိတဲ့နေရာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့ဒုက္ခသည်တချို့ကိုယ်တိုင်နဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးဝန်ထမ်းတွေကတော့အဲ့ဒီကျုံးကိုအတင်းကျပ်ပြောင်းရွှေ့တာကိုရောဂျာဒုက္ခသည်တချို့လက်ခံနေကြရတယ်လို့ပြောပါတယ်။ဒီလအစောပိုင်းကလည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရောဂျာဒုက္ခသည်1600ကျော်ကိုပတ်စင်ချာကျုံးကိုပြောင်းရွှေ့ပေးခဲ့တာဖြစ်ပါတယ်။ပစံချာကျုံဟာလူငယ်တဲ့20ကျော်ကမှပေါ်ထွန်းလာတာဖြစ်ပြီးလူသူမနေဘူးတဲ့ကျုံဖြစ်ပါတယ်။2019ဩဂုတ်လကမြန်မာလုံခြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာလက်နက်ကိုင်တပ်တွေကိုနေပြည်တော်ရှင်းလင်းရေးစစ်ဆေးရေးလှုပ်ဆောင်ရမှာ ရင်းချာ93,000ကျော်ကရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးခဲ့ရတာဖြစ်ပါတယ်။ကုလသမဂ္ဂကအဲ့ဒီစစ်စင်ရေးကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကိုဥတည်သွားစေခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံကတော့ရိုဟင်ဂျာ3လုံးကိုလက်မခံသလိုအဲ့ဒီစစ်ဆွဲချက်တွေကိုလည်းထပ်တလဲလဲညှဉ်းဆန်းထားပါတယ်ခင်ဗျာ။တိဘက်ကောင်းဆောင်ဖုန်တော်ကြီးဒလိုင်းလာမားကိုစက္ကမဲသူကိုရွေးချယ်ရေးကိစ္စမှာဝန်ရောက်ဆက်ဖက်တဲ့တရုတ်တာဝန်ရှိသူတွေကိုတန်းခတ်အရေးယူမဲ့ဥပဒေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းနေကလေးကလက်မှတ်ရေးထိုးလိုက်ပါတယ်။တိဘက်ဆိုင်ရာမူဝါဒနဲ့အထောက်အကူပေးရေးဥပဒေလို့ခေါ်တဲ့အဲ့ဒီဥပဒေကိုအမေရိကန်ကွန်ဂရက်စ်ကမဲအပြတ်တက်တဲ့အတည်ပြုထားတာဖြစ်ပါတယ်။တက်တော်85နှစ်ရှိပြီဖြစ်တဲ့တိဘက်ဘုန်းတော်ကြီးကိုဆက်ခံမဲ့သူကိုရွေးချယ်ရမှာတိဘက်ဆိုရွားကတည်တံ့ရွေးချယ်ခံရမှာကိုစိုးရိမ်မှုတွေပြစ်တက်လာနေချိန်မှာအမေရိကန်ဆိုရွားကအခုလိုဥပဒေပြဋ္ဌာန်းလိုက်တာဖြစ်ပါတယ်။55ဆမြောက်တိဘက်ဗုဒ္ဓဘာသာဘုန်းတော်ကြီးဂျလိုင်းလာမားကိုရွေးချယ်ခံရရမှာတရရဲ့ပါဝင်ပတ်သက်တဲ့တာဝန်ရှိသူတွေကိုတက်ခတ်အရေးယူမှာဖြစ်ကြောင်းအဲ့ဒီဥပဒေမှာဖော်ပြထားပါတယ်။တရုတ်နိုင်ငံကတော့အဲ့ဒီဥပဒေကိုလက်မခံဘဲဆန့်ကျင်ကြောင်းပြောပါတယ်
။中方注意到美国签署的有关的法律
တိဘက်နဲ့ဆိုင်တဲ့ဥပဒေကြမ်းတစ်ခုကိုလက်မှတ်ရေးထိုးလိုက်တာကိုသိရှိကြောင်းနဲ့အဲ့ဒီဥပဒေကိုတရုတ်နိုင်ငံကအခိုင်အမာဆန့်ကျင်ကြောင်းတိဘက်ကိစ္စကတရုတ်ရဲ့အချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုအရေးကိစ္စဖြစ်ကြောင်းရှုနေကြတဲ့ဝန်ကြီးဌာနပြောခွင့်ရဇော်လီချန်းကဒီလနာဒီကသတင်းစာရှင်းလင်းပွဲမှာပြောပါရယ်အမေရိကန်နိုင်ငံကတိဘက်ဆိုင်ရာဥပဒေနဲ့အတူထိုင်ဝမ်ဆိုင်ရာဥပဒေမူကြမ်းတရက်ကိုလည်းအတည်ပြုခဲ့ပါရယ်ထိုင်ဝမ်ဥပဒေမှာတော့ကုလသမဂ္ဂအဖွဲ့အစည်းတွေမှာထိုင်ဝမ်ပါဝင်ဝင်ရောက်ခွင့်ကိုအမေရိကန်နိုင်ငံကထောက်ခံတဲ့အချက်ပါဝင်သလိုထိုင်ဝမ်ကိုလက်နက်ပုံမှန်ရောင်းချရေးကိစ္စတွေလည်းပါဝင်ပါတယ်ခင်ဗျ။အင်္ဂါနေ့မနေ့ကနောက်ဆုံးရသတင်းတွေကိုဒေါခင်မြူသက်နဲ့အတူကြီးညာခဲ့တာပါ။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျ။
မင်္ဂလာပါကျမအင်ဂျင်နိုင်ပါရှင်အခုတော့ဒီဘာဆန်ချာကျွန်းကိုရိုဟင်ဂျာဒုက္ခသည်တွေကိုရွှေ့ပြောင်းနေတဲ့ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကျမတို့ဒီတိန်ခြေဆိုင်မြမလူခွင့်ရေးကွန်ရက်ရဲ့အမှုဆောင်ညွှန်ကြားမှုကိုကျော်ဝင်းကိုဆက်သွယ်မေးမြန်းပါဖြစ်ပါတယ်ရှင်ဟုတ်ကဲ့ကိုကျော်ဝင်းရေမင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါ
ဟုတ်ကဲ့ရှင်အခုဒီဘာဆန်ချာကျွန်းကိုပေါ့နော်ဒီရိုဟင်ဂျာဒုက္ခသည်တွေရွှေ့ပြောင်းပေးနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လူခွင့်ရေးအဖွဲ့တွေအနေနဲ့ဘယ်လိုမြင်ပါလဲရှင်
ကျွန်တော်တို့မြင်တာတော့ဗျာဒီဟာဒါက solution မဟုတ်ဘူးเนาะဒီဟာဖြည့်ရှင်းပုံဖြည့်ရှင်းနည်းတစ်ခုလွဲနေတယ်လို့ပဲဒီဟာဟိုဒီလူတွေတတန်းကျော်ရှိတဲ့ဒုက္ခတွေတွေဟာသူတို့ဟာတစ်ချိန်မြင်တော့ view ပြန်မယ့်လူတွေမြန်မာပြည်မှာပြန်ဖို့အတွက်သူတို့ဦးစားပေးပြီးတော့ဟိုဆောင်ရွက်တင်တယ်ပေါ့เนาะဒီချိန်မှာဆိုတော့မြန်မာပြည်မှာလည်းပြန်ကြည့်မယ်ဆိုရင်ဒီသူတို့တွေထားခဲ့တဲ့လယ်မြေတွေနောက်ဒီမှာနောက်ထပ်အဆောက်အဦတွေဟိုသူတို့တွေတစ်ချိန်ပြန်နေရာချထားပေးလို့ရတဲ့နေရာတွေလည်းမှရှိနေပြီဆိုတော့လူတသိန်းလောက်ကိုပဲဘာဆန်ချာကျွန်းကိုပို့လိုက်ပြီးတော့ဒီပြဿနာကြီးလေသွားမှာမဟုတ်ဘူးဒီဟာကအဓိကသူ့ရဲ့ solution ကဒီလူတွေမြန်မာပြည် repatriation လုပ်နိုင်မှုအရေးကြီးတယ်ဆိုတော့ဒီဟာကိုဘင်္ဂလားဒေ့ရှ်အစိုးရကကိုကဘာဖြစ်သွားလဲဆိုတော့ဟိုဒုက္ခတွေဒီဒုက္ခတွေစခန်းမှာဖြစ်နေတဲ့ဒုက္ခအခက်အခဲပြဿနာတွေကိုသူဒါနဲ့ဖြေရှင်းတဲ့ပုံစံလုပ်နေတဲ့ပုံမှာဒီဟာတစ်ခုလမ်းကြောင်းတစ်ခုလွဲတာတစ်ခုနောက်တစ်ခုကဒီလူခွင့်ရေးဖွဲ့စည်းတွေသွားပြီးတော့လေ့လာခွင့်မပြုထားဘူး။နောက်အဲ့မှာ UN တို့ဘာလို့သွားပြီးတော့ assessment မလုပ်ခိုင်းဘူး။ဟိုလုပ်ဖို့မပြုဘူးနော်။ဒီကျိုးမှာပြောင်းလူနေဖို့အတွက်တင့်မတင့်နောက်ဟိုလုံခြုံမှုရှိမရှိသူတို့အတွက်တင့်တော်မှုမတင့်တင့်တော်မတင့်တော်ဆိုတာဒါတွေကဟိုဒီတိုင်းစောက်ပြီးပြီးရောဆိုတဲ့ပုံစံမျိုးလုပ်လို့မရဘူးပေါ့နော်။ဆိုတော့အဲ့ဒီဟာဒီပုံမှာချက်လက်လေးမြောင်မြောင်သာချီကျံဖြစ်ဟိုဒီလိုအခုလိုရွှေပြောင်းနေတယ်ဆိုတာကတော်တော်တော့စိုးရင်ကြပါဘူ
း။ဟုတ်ကဲ့။အဲ့တော့ဒီလိုအခြေအနေမှာအခုကုလသမဂ္ဂကတော့ဒီလိုဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ပေါ့နော်ဒုက္ခသည်တွေရဲ့စိတ်ဆန္ဒမပါဘဲနဲ့ဒါမှမဟုတ်ဒုက္ခသည်တွေကိုအဲ့ဒီကျွန်းကိုပေါ့နော်ပြောင်းရွှေ့နေတဲ့အစီအစဉ်ကိုသူတို့ကန့်ကွက်ထားတယ်အပိုင်းပေါ့နော်အဲ့တော့ကုလသမဂ္ဂကဘလို့ဆောင်ရွက်ပေးတင်တယ်လို့မြင်လဲရှင
်အမှန်ကုလသမဂ္ဂအနေနဲ့ဒီနေရာမှာပြတ်သားတဲ့အတန်ထုတ်တင်တယ်ပေါ့ဗျာဒီလူတွေကဒီလိုခေါ်သွားခြင်းဟာတင့်မတင့်ဆိုချက်ချင်းပြပြသားသားပြောဆိုသူတို့အနေနဲ့ပြောဆိုတင်တယ်။ဘာကြောင့်လဲဆိုတော့ကုလသမဂ္ဂအနေနဲ့လည်းအဲ့မှာသွားပြီးတော့စစ်ဆေးပိုင်ခွင့်မရှိနေရထားဘူး။နောက်ဒီလူတွေဒီမှာလက်ရှိအနေထားဘယ်လိုအနေထားမျိုးနဲ့ဘယ်လိုဒုက္ခမျိုးနဲ့ရင်ဆိုင်ပြီးနေနေရလဲဆိုတာကကုလသမဂ္ဂမှာရှိတဲ့ဖွဲ့စည်းတဲ့အသိဆုံးတောင်။ဆိုတော့ဒီနေရာမှာပြတ်သားတဲ့တုံ့ပြန်မှုတွေဟိုရှိတဲ့တယ်လို့ကျွန်တော်မြင်တာပါနော်။
ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံထားတဲ့ဒီညီမအစိုးရအနေနဲ့ရောအခုလိုပေါ့နော်ဒါဘင်္ဂလားတက်ရှ်ကတော့သူ့နိုင်ငံမှာသူတို့လက်ခံထားတဲ့ဒီလိုတိမ့်တဲ့ချီရှိနေတဲ့ဒီရိုဟင်ဂျာတွေကိုသူတို့ကဖြည့်ရှင်းတဲ့အနေနဲ့ဒီကျွန်းကိုပို့ရဲပေါ့လေဆိုတော့ညီမအစိုးရအနေနဲ့ရောသူ့ရဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲရှင့
်ကျွန်တော်တို့နိုဝင်ဘာလကကျွန်တော်တို့ဒီရွေးကောက်ပွဲပြီးတော့ NLD ဆိုရောကိုကျွန်တော်တို့ဒီအချက်ချက်တောင်းဆိုထားတာရှိတယ်ပေါ့နော်ဒီအစိုးရတဲ့အနေနဲ့တော့အဓိကကျွန်တော်တို့တောင်းဆိုတာပါလဲဆိုတော့ဒီရိုဟင်ဂျာတွေပြန်လာရေးအတွက်အဓိကညီမအစိုးရအနေနဲ့ပြည်တွင်းမှာရှိတဲ့ရိုဟင်ဂျာခေါင်းဆောင်တွေနဲ့စကားပြောဖို့လိုအပ်လာပြီ။အော်ပြည်တွင်းမှာရှိတဲ့ဟိုရိုဟင်ဂျာတအူးတယောက်ပဲမဟုတ်ပေမဲ့လည်းဟိုပါတီစုံပေါ့ဗျာနော်။ဖွဲ့စည်းစုံသူတို့မှရှိကြပါလေပြည်တွင်းမှာ။ဆိုတော့ဒီလူတွေနဲ့အဓိကစကားပြောဖို့လိုတယ်။ပြီးရင်သူတို့တွေဆင်းတဲ့အဖြေတစ်ခုရှာဖို့လိုအပ်တယ်။အခုကရိုဟင်ဂျာကိစ္စကရိုဟင်ဂျာတွေပါဝင်လို့မရဘဲနဲ့တခြားဖွဲ့စည်းရပြောနေတယ်ဆိုတော့သူတို့ဒုက္ခသူတို့အခက်အခဲသူတို့အတိဆုံးပဲလူပြောနော်။ဆိုတော့အဲ့ဒီမှာညီမအစိုးရအနေနဲ့နံပါတ်1ရိုဟင်ဂျာနိုင်ငံရေးပါတီတွေနဲ့ရိုဟင်ဂျာကောင်းဆောင်ပိုင်းတွေနဲ့ဆွေးနွေးဖို့လိုတယ်။နောက်အဓိကဒီသူတို့ပြန်လည်နေရာချထားရေးအတွက်ဒီ NVC ဆိုတာလည်းမလိုအပ်ဘူး။ဘာကြောင့်လဲဆိုတော့မြန်မာပြည်မှာဟို1994ကတည်းကစွဲတင်စစ်စနစ်ရအိမ်တော်စုတစုချင်းစီရဲ့ record တွေနှစ်စဉ်တွေလို့သူတို့မှရှိထားပြီးသား။ဆိုတော့ပြန်လာတဲ့ဟိုမိသားစုကမြန်မာပြည်ကဟုတ်လားမဟုတ်လားတန်တရားဖြစ်စရာအကြောင်းကိုမရှိဘူး။ DRD အားလုံးအထောက်ထားမြန်မာဆွေးရမှာ1990ကျော်ကတည်းကရှိထားပြီးသား။ဆိုတော့NVC ဆိုတဲ့အရာကဒါချင်းပြောလို့ရှိရင်ရိုဟင်ဂျာတွေပြန်မလာနိုင်အောင်အတားအဆီးလုပ်ထားသူတွေဖြစ်နေတယ်ဆိုတော့မြန်မာဆွေရတကယ်စေတနာမှန်နဲ့တကယ်ပဲလာစီခြင်းနေဆိုရင်မန်ကန်နီလန်တွေဟိုအဓိကဟိုလက်ကင်ထားဖို့လိုအပ်တယ်ဟိုလက်တွေ့ကြမဲ့အရာတွေဟိုလက်တွေ့ကြမဲ့အခြေခံသဘောတရားတွေကိုဟိုလက်ခံဖို့လိုတာပေါ့နော
်ခုလိုအချိန်ပေးပြီးတော့ VOA မြန်မာပိုင်းကိုဖြည့်ကြားပေးတဲ့အတွက်ကိုကျော်ဝင်းကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့မေးကျေးဇူးများတင်ပါတယ်ရှင
်
ညမှာကိုဗစ်ကရောဂါကူးစက်ခံရတဲ့မြန်မာနိုင်ငံသားတွေက900လောက်ပြန်လည်တက်တာလာပြီဖြစ်ကြောင်းထိုင်းကျန်းမာရေးဝန်ကြီးကပြောဆိုလိုက်တဲ့သတင်းကိုတင်ပြပါမယ်။ကျွန်မကမအေးမှာပါ။ထိုင်းနိုင်ငံအလဲပိုင်းစမုတ်စခွန်ခရိုင်မဟာချိုင်မြို့နယ်မှာမြန်မာနိုင်ငံသားအများစုပါဝင်လူတစ်ထောင်ကျော်ကိုဗစ်ရောဂါပိုးကူးစက်နေကြောင်းပြီးခဲ့တဲ့သတင်းတစ်ပတ်ကျော်မှာပဲထိုင်းတာဝန်ရှိသူတွေသတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်အရေးပေါ်ဆေးရုံဆေးခန်းတွေဖွင့်ပြီးကုသပေးနေတာပါ။အခုအခါမှာတော့ဒီထက်ကတဝက်လောက်ပြန်လည်တက်တာလာပြီဆိုပြီးမြန်မာနိုင်ငံသားတွေကိုအရေးပေါ်ဆေးရုံဖွင့်လှစ်ကူတာပေးနေတဲ့နေရာကိုမနေ့ကရောက်ရှိလာတဲ့ကျန်းမာရေးဝန်ကြီးဒေါက်တာအနုတင်ချန်ဝီရကွန်ကသတင်းထုတ်တွေကိုပြောဆိုလိုက်ပါတယ
်
ကွင်းမှာလုထားတဲ့ယာယီဆေးရုံကစောင့်ကြည့်နေရတဲ့လူနာတွေအတွက်လည်းလေကောင်းလေတန့်ရပါတယ်လူနာတွေအတွက်အကောင်းဆုံးဖြစ်အောင်စောင့်ရက်ပေးမှာပါလက်ရှိမှာလူနာတွေကိုအုပ်စုခွဲပြီးကူတာပေးနေပါတယ်မြန်မာနိုင်ငံသား900လောက်ကတော့ပြန်ပြီးတက်တာလာပြီဖြစ်ပါတယ်ဒါပေမဲ့ဆက်လက်စောင့်ကြည့်ပြီးကုသပေးသွားမှာဖြစ်ပါတယ်ဆိုပြီးကျမရေးဝန်ကြီးကထိုင်းဘာသာနဲ့ပြောဆိုသွားတာပါမဟာချိုင်းမှာခြေစိုက်ထားတဲ့ရှေ့ပြောင်းလို့သမအခွင့်ရေးကွန်ရက်ဥက္ကဋ္ဌဦးအောင်ကျော်ကတော့ကာယယောဂကုသမှုခံနေရတဲ့မြန်မာနိုင်ငံသားတွေအတွက်ထိုင်းကျမရေးတာဝန်ရှိသူတွေကစောင့်ရွက်ပေးနေတဲ့အခြေအနေကိုအခုလိုပြောပြပါတယ
်ခြေစိုးရုံစိတ်ကန်းကြီးတို့ယာယီတည်ဆောက်ကြတာရှိတယ်အခုနောက်ကတည်ဆောက်မယ်ဆိုတာကတော့အဲ့ဒီအာဂဇာကွန်ရက်မှာခြေရုံတော်တော်ကြီးကြီးကယာယီခြေရုံပေါ့အဲ့ဒါကိုတည်ဆောက်မှာဒီကောက်ပြီးတော့သူတို့ပြောချင်တာကအခုလူတွေအားလုံးတန်တရားဖြစ်ပြီးအများဆိုးရင်နေတဲ့ရောထားခြင်းအဖြစ်ယောဂပိုးတွေဖြတ်ပြီးပြန်ပွားပြနေနေဆိုတဲ့ဟာကိုသူတို့ချောင်းကျင်နေသဘောဖြစ်မယ်ခင်ဗျသူတို့အဲ့ဒီခါကြီးပြီးရင်တော့အဲ့လူတွေအားလုံးအဲ့ရောက်စစ်ပြီးခံခံနေလို့ပြောပါတယ်ခင်ဗျအဲ့ကတည်းကလေဆိုတဲ့သဘောရေနောက်ကပြင်းပြတဲ့ဝေဒနာမပြဘူးဆိုတဲ့သဘောပေါ့အဲ့အစိုးရကတော့ထိုင်းအစိုးရဆိုပြောပြီးသားစိုးဝါးတဲ့လက္ခဏာတွေပြန်လာမယ်ဆိုရင်တော့ချက်ချင်းဆက်သွယ်ပါပြီသူတို့ emergencyအွန်လိုင်းဖုန်းကြီးလည်းပေးထားတယ်အဲ့ဒါကိုချက်ချင်းကန့်လန့်လာခုမလို့သူပြောထားတယ်အခုကျွန်တော်ကလေးတွေလည်းအဲ့လိုပြတဲ့ခဏမရှိဘူးဆိုတဲ့သဘောဖြစ်နေပါဘောခဏ
မကြတဲ့ခင်ကကာယယောဂကူးစက်မှုတွေကိုကြုံခဲ့ရတဲ့မဟာချိုင်မြို့နယ်ပဇွန်စင်းအနီးတစ်ဝိုက်မှာနေထိုင်သူမြန်မာလူသမား4000ကျော်လောက်ရှိတယ်ဆိုပြီးခန့်မှန်းထားကြောင်းကိုလည်းထိုင်းကျမ်းမာရေးဝန်ကြီးကပြောသွားပါတယ်သမောစကွန်ခရိုင်အုပ်ချုပ်ရေးမှူးဟာလည်းယောဂကူးစက်ခံရကြောင်းဒီကနေ့ပဲအတည်ပြုခဲ့ပြီးတဲ့နောက်သူနဲ့တွေ့ဆုံခဲ့တဲ့ထိုင်းကျမ်းမာရေးဝန်ကြီးအနုတင်ကိုရိုင်လည်းတီးတန့်ခွဲစောင့်ကြည့်စစ်ဆေးခံရတယ်ဆိုပြီးထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြနေပါတယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့အတည်ပြုလူနာ6000ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာမကြသေးခင်သတင်းပတ်တွေကဆလို့ယောဂကူးစက်မှုတွေစစ်ဆေးတွေ့ရှိခဲ့တဲ့အထက်မှာမြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကနေနေဆက်ချက်ကျော်ပြန်လာသူတွေလည်းပါဝင်လာခဲ့တာပါ။မြန်မာနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူ3000ကျော်ရှိပြီးသိဆုံးသူက2600ကျော်ရှိနေတာကြောင့်အိန္ဒိယချင်းထိုင်းနိုင်ငံကနေဆက်ဒေသတွေမှာအဝင်ထွက်တွေကိုတင်းကျပ်ထားပြီးလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပြပို့နေတာပါ
။ VOA American တန်ကအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မှာပြန်ကောင်းလို့တင်ပြပေးသွားပါမယ်။မြန်မာနိုင်ငံရဲ့ COVID-19 Quarantine Center တခုမှာလူအဖွဲ့အစည်းတခုကိုရှောင်ဖွေတွေ့ရှိခြင်းဆိုပြီးတော့ဆောင်မရှင်ရှောင်းနိုင်ရဲ့ Writer ဆောင်မတစ်ပုဒ်ကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလနှောင်းပိုင်းမှာကိုရန်ယောဂကူးစက်ခံခဲ့ရပြီးရန်ကုန်မြို့ရဲ့ယောဂထိန်းသိမ်းရေးစခန်းတခုမှာ17ရက်ကြာတွားရောက်နေထိုင်ခဲ့ရတဲ့ဆောင်မရှင်ရှောင်းနိုင်ရဲ့အတွေ့အကြုံတွေကိုအခြေပြုပြီးတော့ဆောင်မကိုရေးသားထားတာဖြစ်ပါတယ်။ဝန်ထမ်းတွေအစား COVID-19 လူနာချင်းချင်းကပဲစေနာဝန်ထမ်းအဖြစ်လုပ်ကိုင်ပေးကြပြီးဒါကသူမ17ရက်ကြာနေထိုင်ရမယ့်ပထမဆုံးနေ့ပဲလို့ဆောင်းမကိုအစချီရေးသားတာပါပဲ။စာရေးသူဟာရန်ကုန်မှာရှိတဲ့သူမရဲ့နေအိမ်မှာပဲနှစ်ညလောက်အပြင်းဖြားပြီးချောင်းအဆက်မပြတ်ဆိုးပြီးတဲ့နောက်မှာ COVID-19 ရောဂါဆန်းသက်တွေ့ရှိခဲ့တာဖြစ်ပါတယ်။လူငယ်ပြစ်တာရဲ့ရောဂါအခံမရှိတာရဲ့ကြောင့်အများကြီးမစိုးရိမ်မှုဆရာဝန်ကအကြံပေးခဲ့တာမို့သူမကောင်းကောင်းပြင်ဆင်ထားခဲ့တယ်လို့ဆိုပါတယ်။ရခင်ဘောလုံးသမားတွေကိုလေ့ကျင့်ပေးတဲ့ AIRI Center B မှာသူမကိုနေထိုင်ဖို့နေရာချထားခြင်းခံရပြီးအခြားသောလူတွေပြုတ်သိမ့်နေတဲ့ထိန်းသိမ်းရေးစခန်းတွေနဲ့မတူပဲလူနာတွေလမ်းလျှောက်ဖို့ကြေကြေဝန်းဝန်းရှိတယ်လို့ဆိုပါတယ်။လူကြီးတွေဘောလုံးကန်မိန်းကလေးတွေချက်တောင်ရိုက်ကလေးတွေကအုပ်စုလိုက်ကုန်ပေါက်ပြေးလွှားနေကြတယ်လို့ဆောင်းမမှရေးသားထားပါတယ်။အားလုံးက COVID-19 ကူးစက်နေသူများဖြစ်တာမို့လူမှုအကွာအဝေးစီးမြင်နေလည်းမလိုအပ်တော့ဘူးလို့ဆိုပါတယ်။ကျမရေးဝန်ထမ်းအနေနဲ့အခြားဝန်ထမ်းတွေကအခြေအနေတွေကိုအခြားကက်လျက်အဆောက်အဦတစ်ခုကစောက်ကြည့်ရေးကင်မရာတွေနဲ့စောက်ကြည့်နေပြီးတခါတခါမှအတန်ချက်ဆက်နဲ့လိုအပ်တဲ့ညွှန်ကြားချက်တွေကိုကြီးညာတွေလုပ်တယ်လို့ဆိုပါရယ်။ဒါပေမဲ့ဒီထင်းထင်းစခန်းကိုအဓိကမောင်းနှင်နေတာကတော့စေနာဝန်ထမ်းလူနာတွေကိုတိုင်ပဲဖြစ်တယ်လို့ဆိုပါရယ်။အဝတ်စားတွေရှော့ဖွက်တာ၊တန့်ရှင်းရေးလုပ်တာ၊အခန်းတစ်ခုချင်းစီကိုထမင်းဟင်းတွေအသီးနှံတွေဝေတာတွေကိုယောဂကုသတူအချင်းချင်းကပဲစေနာနဲ့လှုပ်ဆောင်ပေးကြတယ်လို့ဆိုပါရယ်။အပူချိန်သွေးပေါင်ချိန်နဲ့အောက်ဆီဂျင်ပမာဏတွေကိုတနည်းနဲ့ချိန်ကိုယ့်အကိုတိုင်ပြီးတော့ဆရာဝန်စီကိုဖုန်းနဲ့မက်ဆေ့သတင်းပို့ရတယ်လို့ဆောင်းမရှင်ကရေးသားထားပါဗျ။ကိန်းကနန်းတွေကတအားများနေလို့ရှိရင်ဆရာဝန်ကစီးစာရေးပေးမှဖြစ်ပြီးအချိန်နေဆိုးလာရင်တော့ရေးပေါ်ကုသဆောင်ကိုပြောင်းရွှေ့ကုသပေးမှဖြစ်တယ်လို့ဆိုရယ်။စာရေးသူအနေနဲ့တဦးတည်းဖြစ်နေပေမဲ့ဒူနာအများစုကတဦးနဲ့တဦးတိကျမ်းပြီးသားဖြစ်ကြပြီးတော့တချို့လည်းမိသားစုလိုက်ကူးစက်ကုန်ကြလို့ဒီနေရာကိုရောက်လာကြတာဖြစ်ပါတယ်။COVID-19 ကပ်ဘေးအစပိုင်းမှာလူအမြောက်အများယောဂကူးစက်မှုတွေကနေရှောင်ရှားနိုင်ပေမဲ့လည်းယခုအခါမြန်မာနိုင်ငံဟာကူးစက်သူပေါင်း 32,000 ကျော်နဲ့သေဆုံးသူ 2,500 ကျော်လာပြီးအရှိတောင်အရှာရဲ့အဆိုးဆုံးကူးစက်နေတဲ့နိုင်ငံတစ်ခုဖြစ်လာနေပါတယ်လို့ဆောင်းပါးကဆိုပါတယ်။အပြည့်စုံဝင်တော့ www.writers.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါ။ကျွန်မနောင်လဖိုင်ပါရှင်။ဒီစမတ်သိချင်းစီစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ။ RCT ဆိုထားတဲ့စောင်းနေသချင်းကိုနားဆင်ရမှာပါ။
자네외위네진묘맨나니진네체예아마우냐르창오멘변펴레아빠바네레보와리이니이외네뇌진네가바우사유야모네사진에오오바마스다네바마레마네네코로냐예잔바마예마지게고디타이티예바로레고보메예메치친쿠데사네ที่เลยมันละนี่ล่ะทั้งเองอธิยะทีโดยเฉยกระดุงอานิสิกุทายเคบาเว
ဒီမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါရရှင်။
ဗီအိုအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။သောရရှင်များရှင်ကျမတင်ကြီးထိုက်ပါ။ဗီယက်နမ်နိုင်ငံကိုငွေကြေးဈေးကစားတဲ့နိုင်ငံအဖြစ်ဒီဇင်ဘာလအတွင်းမှာပဲအမေရိကန်ကသတ်မှတ်လိုက်တာဟာဆိုရင်နှစ်နိုင်ငံကြားဆွေးနွေးမှုတွေအတွက်တွန်းအားဖြစ်လာနိုင်တယ်လို့ဗီယက်နမ်ဘက်ကအမေရိကန်တွေရဲ့ကုန်စည်တွေကိုပို့ပြီးတော့ဝယ်ယူလာမှုဒါမှမဟုတ်လဲနိုင်ငံခြားငွေကြေးလဲလှယ်မှုနှုန်းမှာဗီယက်နမ်အစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုကျဆင်းသွားတာမျိုးတွေ့ရနိုင်တယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာ Ralph Jennings ရဲ့သတင်းဆောင်ပါကိုပြောပြပေးမှာပါရှင်။အမေရိကန်ရဲ့အဓိကကုန်သွယ်ဘက်တွေရဲ့အကြီးစားစီးပွားရေးနဲ့နိုင်ငံခြားငွေကြေးလဲလှယ်မှုမူဝါဒဆိုင်ရာနှစ်လည်အစီရင်ခံစာကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တာဖြစ်ပြီးဒီအစီရင်ခံစာအရဗီယက်နမ်နဲ့ဆွစ်ဇာလန်နိုင်ငံတွေကိုငွေကြေးဈေးကစားတဲ့နိုင်ငံတွေအဖြစ်သတ်မှတ်တာဖြစ်ပါတယ်2019ခုနှစ်အတွင်းဗီယက်နမ်ရဲ့ငွေကြေးတန်ဖိုးကို 4.9 ရာခိုင်နှုန်းတန်ဖိုးချထားတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကသတ်မှတ်ပါတယ်။ဒီနှစ်ဇွန်လအထိဗီယက်နမ်နဲ့ဆွစ်ဇာလန်တို့ရဲ့နိုင်ငံခြားငွေကြေးလဲလှယ်မှုမူဝါဒတွေဟာဆိုရင်လောက်ခလာစာပြင်ဆင်ညှိနှိုင်းရမှုတွေကိုကောင်းကောင်းထိမ့်ညှိကာကွယ်ထားနိုင်ရေးကိုတစိမ့်တစ်ပိုင်းအဖြစ်ရည်ရွယ်ခဲ့တာတွေ့တဲ့အကြောင်းအမေရိကန်ဘန်ဒါယေးဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြပါတယ်။ဒါပေမဲ့ဗီယက်နမ်နိုင်ငံရဲ့နိုင်ငံခြားငွေကြေးလဲလှယ်မှုမူဝါဒမှာတော့နိုင်ငံတကာကုန်သွယ်ရေးမှာမမျှမတအသာစီးရဖို့အတွက်ပါရည်ရွယ်တာတွေ့ရကြောင်းဖော်ပြပါတယ်။2019ခုနှစ်အတွင်းဗီယက်နမ်ရဲ့ပို့ကုန်ပို့ငွေကဒေါ်လာ 54.4 ဘီလီယံရှိခဲ့ပြီးအမေရိကန်အတွက်ကတိကအောက်ဖြစ်စရာကိစ္စပါ။ငွေကြေးဈေးကစားတဲ့ဆိုတဲ့အမေရိကန်ရဲ့ဆွဆွဲချက်ကိုဗီယက်နမ်ဗဟိုဘဏ်ကလက်မခံပေးချပါတယ်။ငွေကြေးဖောင်းပွားမှုကိုထိန်းချုပ်ထားနိုင်ရေးနဲ့နိုင်ငံရဲ့အကြီးစားစီးပွားရေးတည်ငြိမ်စေရေးကိုငွေကြေးလဲလှယ်မှုနှုန်းကအထောက်အကူဖြစ်အောင်ရည်ရွယ်ဆောင်ရွက်တာသာဖြစ်ပြီးကမ္ဘာတလွားကုန်သွယ်မှုမှာအသာစီးရိုက်စေဖို့ရည်ရွယ်လှုပ်ဆောင်တာမဟုတ်ဘူးလို့ဗီယက်နမ်ဗဟိုဘဏ်ရဲ့ပြောဆိုချက်ကိုဒီဇင်ဘာလ18ရက်နေ့မှာအစိုးရရဲ့အွန်လိုင်းသတင်းစာ VGP News မှာဖော်ပြပါတယ်။ဗီယက်နမ်ထောင်ငွေကြေးဈေးနှုန်းကိုလျှော့ချထားတာကြောင့်ဗီယက်နမ်ကုမ္ပဏီတွေအနေနဲ့အမေရိကန်ကိုကုန်ပစ္စည်းရောင်းချတာမှာအမေရိကန်ဝက်လက်တွေထံကနေဗီယက်နမ်ဒေါင်းငွေကြေးပို့ပြီးတော့ရတာဖြစ်ပါလေ။အမေရိကန်ပို့ကုန်သမားတွေအနေနဲ့ကတော့ဗီယက်နမ်ဒေါင်းငွေကြေးလဲလှယ်ရမှာပို့ပြီးတော့ကုန်ကျစေပါလေ။ဗြိတိန်နိုင်ငံလန်ဒန်အခြေစိုက်ဈေးကွက်သုတေသနလုပ်ငန်းကြီး HIS Market ကဒေတာဆိုင်ရာအကြီးတန်းစီးပွားရေးပညာရှင် Rajit Biswas ကအခုလိုသုံးသပ်ပါတယ
်။ Basically it'll now be a period when the US will have
ချင်းအဖြစ်တော့ဒီခြေတွေကိုဖြည့်ဆည်းနိုင်ဖို့အတွက် American ဘက်ကဗီယက်နမ်နဲ့ဆွေးနွေးလာမလားဆိုတဲ့အခိုက်အတန့်ဖြစ်ပါတယ်
။ American ဆိုရအနေနဲ့ကတော့မူဝါဒအတိုင်းအတာအရာချက်ချင်းကြီးအရေးယူလှုပ်ဆောင်မှာမဟုတ်ဘူးလို့လည်းသူကဆက်ပြောပါတယ်။ဗီယက်နမ်ဆိုရဘက်ကတော့အမေရိကန်ရဲ့ကုန်ပစ္စည်းတွေပို့ပြီးတော့ဝယ်ယူလာတာမျိုးဒါမှမဟုတ်လေနိုင်ငံခြားငွေကြေးလဲလှယ်မှုမှာဝင်ရောက်ဆွတ်ဖက်တာကိုလျှော့ပြီးလွတ်လပ်တဲ့ဈေးကွက်အလိုအတိုင်းဆုံးဖြတ်စေတာမျိုးဖြစ်လာဖို့သဘောတူနိုင်တယ်လို့လည်းကြွမ်းကျင်သူတွေကရှုမြင်ပါတယ်။နောက်နှစ်အတွင်းမှာဗီယက်နမ်ဘက်ကအရေးယူဆောင်ရွက်တာမျိုးမရှိရင်တော့အမေရိကန်တာဝန်ရှိသူတွေဘက်ကသွင်းကုန်ကုန်စီးချက်လာနိုင်ပါတယ်။ဗီယက်နမ်စီးပွားရေးရဲ့လေးပုံတစ်ပုံလောက်ကပို့ကုန်ပေါ်မှာမှီခိုရာပါထုတ်လုပ်မှုကုန်ကြစည်တက်တာရာနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပိုရလာစေရေးအတွက်ဗီယက်နမ်အစိုးရရဲ့မလုံပေဆွဲဆောင်ဓာတ်တွေကြောင့် Ford, Intel နဲ့ Samsung Electronics တို့ရဲ့ရင်းနှီးမြှုပ်နှံမှုတွေရရှိနေပါတယ်။ဗ BNI ရဲ့ပို့ကုန်တွေထဲမှာ smartphone တွေအဝတ်အထည်တွေဖက်နက်နဲ့ကားပစ္စည်းအစိတ်အပိုင်းတွေလည်းပါဝင်ပါတယ်2019ခုနှစ်အတွင်း BNI ရဲ့သွင်းကုန်ပို့ကုန်လုပ်ငန်းထိတ်တန့်မိတ်ဖက်တွေထဲမှာအမေရိကန်ပြည်ထောင်စုလည်းပါဝင်ပါတယ်ငွေကြေးဈေးကစားတယ်လို့အမေရိကန်ကသတ်မှတ်ခံရတဲ့တခြားနိုင်ငံတွေကတော့အမေရိကန်ကုန်ပစ္စည်းတွေကိုပို့ပြီးတော့ဝယ်ယူဖို့သဘောတူညီချက်နဲ့အမေရိကန်နဲ့ပြန်လည်ရင်ကြားဆီခဲ့ကြပါတယ်ဥပမာအားဖြင့်ထိုင်ဝမ်ဆိုရင်အမေရိကန်နဲ့ကုန်သွယ်မှုအသာစီးရမှုကိုရှော့ချပြီးငွေကြေးဈေးကစားသူအဖြစ်သတ်မှတ်ခံရမယ့်အရေးရှောင်ကျဉ်နိုင်ဖို့အတွက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအမေရိကန်ကုန်စည်တွေပို့ပြီးတော့ဝယ်ယူရေးစီစဉ်ခဲ့တယ်လို့လည်းဖော်ပြခဲ့ကြတာပါ2019ဖေဖော်ဝါရီလအတွင်းမှာပဲ BNI ခြေဆိုင်ဈေးနှုန်းတက်တက်သားသားနဲ့ပြန်တက်တဲ့ VietJet Air က Boeing 737 Max လေယာဉ်စီးရေတရာထပ်မံဝယ်ယူရေး American Boeing လုပ်ငန်းကြီးနဲ့သဘောတူခဲ့ချပါတယ်။ Ho Chi Minh City အခြေဆိုင် Masra စီးပွားရေးအကြံပေးလုပ်ငန်းကြီးရဲ့စီးပွားဘက်တူဖြစ်တဲ့ Jack Nguyen ကတော့အခုလိုပြောပါတယ်
Once Boeing gets its Max planes in order
Boeing ဘက်ကမှာလာတဲ့ Max လေယာဉ်တွေရပြီဆိုတာနဲ့ BNN ဘက်ကထပ်ပြီးမှားယူมาပါ Boeing လုပ်ငန်းကြီးထံကနေအများကြီးဝယ်ယူဖို့မှာကြားထားပါတယ်ဒါကကုန်သွယ်ရေးကိုချိန်ညှိဖို့ကျွန်တော်တို့ရဲ့ဆောင်ရွက်ချက်ဖြစ်ပါတယ
် Britain နိုင်ငံ London ခြေဆိုင်ဈေးကွက်သုတေသနလုပ်ငန်းကြီး HIS Market ရဲ့ဒေသဆိုင်ရာအခြေခံစီးပွားရေးပညာရှင် Rajit Biswas ကတော့ BNI နေနဲ့ American ထံကနေသွင်းကုန်တိုးမြင့်ရေးဒါမှမဟုတ်လဲကုန်သွယ်ရေးမငြိမ်းမှုကိုရှော့ချရေးတို့ကိုအချိန်တိုအတွက်လုပ်နိုင်ဖို့ခက်မယ်လို့သုံးသပ်ပါတယ် BNI နေနဲ့နိုင်ငံခြားငွေလဲလှယ်နှုန်းမှာဆွက်ဖက်နေတာကိုလျှော့တာကပိုပြီးတော့လွယ်ကူနိုင်တယ်လို့လည်းသူကပြောပါတယ်တရုတ်နည်းတို့ပဲဗီယက်နမ်နိုင်ငံဟာထုတ်ကုန်တင်ပို့မှုကိုအများစုမှီခိုနေရတာဖြစ်ပြီးငွေကြေးလဲလှယ်နှုန်းထားမှာလည်းကွန်မြူနစ်အစိုးရကထိန်းချုပ်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့တော့ဗီယက်နမ်ကိုပြစ်မှတ်ထားတာမဟုတ်ဘူးလို့ပညာရှင်တွေကယုံကြည်ကြပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ခွင်တွေကိုရှောင်နိုင်ဖို့တရုတ်အခြေစိုက်စက်ယုံတွေဗီယက်နမ်ကိုအများအပြားရွှေ့လာတာကြောင့်အမေရိကန်တာဝန်ရှိသူတွေဘက်ကစိုးရိမ်တကြီးစောင့်ကြည့်နေကြတာလို့ယူဆကြပါတယ်။မလေးရှားပါ CIMB ကစီးပွားရေးပညာရှင်စုံဆန်ဝမ်ကတော့အခုလိုပြောပါတယ်
This is perhaps just a little
ဗီယက်နမ်နေနဲ့ကုန်စည်ထုတ်လုပ်ဖြန့်ဖြူးမှုရဲ့အကျိုးမြတ်တွေပေါ်မှာအလွန်အမင်းကျဉ်းနှံ့အားရဖြစ်မနေဖို့အတွက်အမေရိကန်ဘက်ကအ ਨੇ အကျဉ်သတိပေးလိုက်တဲ့အချက်ပဲဖြစ်ပါတယ်လို့သူကပြောဆိုသွားတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မဆုမြတ်မမCOVID-19 ကရောဂါကြောင့် new normal အပြောင်းလဲတွေကိုလူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြည်တွေအထူးကကြုံကြရပါတယ်။ရန်ကုန်ပြည်သူ့ဆေးရုံကြီးမှ COVID လူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြည်နော်နှင်းစီမွေကလူနာတွေနဲ့သူတို့ကြားမှာဓာတ်ရိုက်ထိတွေ့မှုနှဲသွားတာကသူ့အတွက် new normal ဖြစ်တယ်လို့အခုလိုပြောပြပါတယ်
။အရင်တော့ကလေးကြတော့ဟိုပါပေါ့နော်လူနာတခုခုဖြစ်လို့ရှင်ဟိုဟာလူနာလူနာ attendance တွေရှိကြတာဇမလို့လာပြောတဲ့လူနာတွေကဘလို့ဖြစ်ဘလို့ဖြစ်ဆိုရင်လာပြောရှင်ကွာချက်ချင်းထားပြီးပါလို့ရအဲ့လိုမျိုးအခြေအနေပေါ့ဒီခုကလေးကြတော့ဟာလေဟိုဖုန်းကနေလာတာပေါ့ကွာလူနာကတူတူဖြစ်တယ်ဆိုကွာချက်ချင်းထားပြီးသွားခြင်းနဲ့စိတ်ဖြစ်ပြီမဲ့ဒါမှမသွားလို့မရအောင်အဲ့လိုမျိုးကြီးကွာဟိုသွားမယ်ဆိုရင် PPE အပြည့်စုံဝတ်ပြီးတော့အဲ့လိုမျိုးသွားမယ်ဆိုတော့ဒီခုကလေးကဖုန်းနဲ့ပဲပေါ့နော်ညွန်ကြားပေးတာတွေအတကားပြောပေးတာတွေအဲ့လိုမျိုးတွေဖြစ်တယ်ဆိုတော့အဲ့လိုမျိုးကွာဟမှုတွေတမျိုးတော့ရှိတာပေါ့ပြီးတော့ဒီလူနာနဲ့ဆရာမနဲ့ဇာကလေးဇာတော့ဒီကူကတော်တော်ဟိုအလုံးပိတ်လူမျိုးကတ်တတ်ထားတယ်ဆိုတော့လေလူနာနဲ့ပေါ့ဆရာမတို့ဇာအဲ့လိုမျိုးအတားအဆီးတစ်ခုလိုမျိုးခံစားရတယ်ဒီကိုဗစ်ဖြစ်တဲ့ဖြစ်သွားတဲ့အတွက်ကြောင့်ဟုတ်
အခုနောက်ဆရာမပြောရတဲ့ထဲမှာပေါ့နော်လူနာတွေနဲ့ဖုန်းနဲ့ပြောရတယ်ဆိုတာကအဲ့ဒါရော new normal ဖြစ်သွားတာလားအဲ့ဒါလည်းရှင်းပြပါလား
ဟုတ်အရင်တော့ကလေးကြတော့ဖုန်းကလုံးဝမသုံးဘူးဖုန်းကဒီ word တော့အချင်းချင်းအတွက်ပဲဖုန်းသုံးတာပေါ့ဒီခုကလေးကြတော့လူနာကလူနာတိုင်းလူနာတိုင်းဖုန်းတစ်လုံးစီထားပေးတဲ့ဖုန်းနဲ့တစ်ဆင့်အဆက်အသွယ်လုပ်တာပေါ့အရင်တော့မရှိဘူး you know, who's a pure rabbit, she go to a little cook it up, if he's so qua, the chatting, what people ya do, graze out, or the luna, it was who phoned young, don't be my tabby as one, you know. And I could all go, money, do not ye who kidney, a yardy, or chatting. ဖုန်းနဲ့တစင်ဆက်သွေးလို့ရတယ်ဒီလိုမျိုးညူးညုံမှာအဲ့တော့ဆရာမရဲ့ညူးညုံတော့ကတော့အဓိကပြောင်းလဲသွားတဲ့အခြေအနေဆိုရင်တော့လူနာတွေနဲ့ဆရာမတို့ချားမှာပေါ့နော်ခုနကတော့လို့ကိုယ်တိုင်းနည်းနည်းချင်းဆိုင်တွေ့တာမျိုးထက်ကိုဒီတယ်လီဖုန်းပေါ်ကနေတစင်ဆက်သွေးပြီးတော့ပြောတာကညူးညုံမှာဖြစ်တယ်လို့ပြောလို့ရတာပေါ့ဟုတ်ပြောလို့ရတယ်ဟုတ်နောက်ဒီတမီးတို့ဘောကိုကိုဗစ်စင်တာတို့ပြောင် င်ဟုတ်ကျမတို့အတွက် new normal မှာအခုလိုဖြစ်လာတဲ့ဒီ new normal အခြေအနေမှာပေါ့နော်စိန်ခေါ်မှုတွေတော်တော်များတယ်လို့ရောဆရာမမြင်လားရှင
်အတက်အတက်တွေကြုံတာကတော့ကိုကဟိုမသိတဲ့အကြောင်းအရာတွေရှိတယ်ဆိုတော့အာကိုတင်ယူရတာတွေအဲ့လိုမျိုးကိုမေးမြန်းရတာတွေအဲ့လိုမျိုးတွေရှိတော့ဟုတ်စိန်ခေါ်မှုတွေတော့ရှိတယ
်အလုံးနဲ့ပတ်သက်ရင်မကြောက်တတ်တဲ့သူနာပြုနော်နှင်းစင်မွေးအတွက်နောက်ထပ်ပြောင်းလဲသွားတာကတော့ကာယောဂအပေါ်ကြောက်စိတ်ဖြစ်ပါတယ်တဲ့
အရင်ဆုံးဒီလောက်လောက်တာမကြောက်ဘောနော်သွေးလေးပါရင်ရင်လည်းမကြောက်တယ်ဒါပေမဲ့ဒီကိုပေးဖြစ်တော့ဟိုနည်းနည်းကြောက်စိတ်တွေဝင်လာတာအဲတခုဖြစ်ကဘောနော်အဲတခုစစချင်းပြီးတော့ကိုယ့်အကိုပြင်ဆင်မှုတွေပဲလုပ်ခဲ့ရရှိတယ်ဟိုစပင်းအရှိလေးကိုညှက်ခဲ့တာတော့ပေါ့အဲလိုမျိုးတွေတော့ရတယ်ပြီးတော့အဲလူနာကိုကြည့်တဲ့အခါမှာကလေးစားတော့ကိုကို safe check အရင်လုပ်ရတယ်ဥပမာအနေနဲ့ပြောရမယ်ဆိုရင်တော့ဆေးရုံမရောက်ခင်ကတည်းက mask တွေဒီ cup တွေဒီဟို face sheet တွေအကုန်ပြည့်စုံနေသွားဖြစ်တာပေါ့ဆေးရုံသွားတဲ့လမ်းတစ်လျှောက်လုံးပြီးတော့ဆေးရုံရောက်တဲ့အခါမှာလည်းအရင်တော့ဆိုရင်အဲလူနာကိုကြည့်မယ်ဆိုရင် mask တစ်မျိုးရဲ့လက်အိတ်ရဲ့အဲ့လိုမျိုးနှမျိုးဆိုရင်အလုံလောက်တယ်ပြီးလို့ရှိရင်လည်းလူနာအနာမဆိုလည်းဥပမာ10မိနစ်15မိနစ်လောက်အကြိုင်နေလည်းရတယ်တော်လူနာလေးကိုအဲ့လိုမျိုးဟိုအားပေးစရာလေးပြောဖြစ်တယ်သူကလည်းကြတော့ကိုပြောလို့ရှိရင်တခွန်းတခွန်းတော့ပဲအဲ့လိုမျိုးပြောဖြစ်တာပေါ့ပြီးတော့လည်းအဲ့လိုမျိုးကိုအလုပ်တွေကိုဟွာမြင်မြန်ပြီးဖို့အသက်ရှူတာအထဲမှာအလုပ်လုပ်တာတော့တိမ်မဝအောင်ဆိုတော့လေရတာအလုပ်မြင်မြန်ပြီးဖို့အဲ့လိုမျိုးကိုကကိုစူးစမ်းရုန်းကန်နေရတာပေါ့နော်အဲ့လိုမျိုးတွေဖြစ်တဲ့အတွက်ကြောင့်မှဟိုစိတ်မကောင်းဖြစ်တာလည်းရှိတယ်အဲ့လိုမျိုးဒါကြောင့်ကိုဘက်ကဟိုအတိအဝါပြည့်စုံမပေးရအောင်ကိုခံစားအဲ့လိုမျိုးတွေရှိတာပေါ့
ဆရာမပြောသွားပုံအရာဆိုရင်ပေါ့နော်ကိုကဟိုကိုကိုယ်တိုင်လည်းယောဂမကူအောင်တခါလူနာတွေကိုလည်းယောဂဟိုအန်တီအကင်းအောင်ပေါ့နော်တော်တော်လေးကိုတည်ထားပြီးတော့လုပ်ရတဲ့အခါကျတော့ဆရာမပြောချင်တာကဒီကိုလူနာတွေပေါ်မှာစောင့်ရှောက်မှုပေးတာအရင်တော့လောက်ဟိုအပြည့်အဝပေါ့နော်ကိုရောစိတ်ပါပေးဖို့အခက်ခဲရှိတယ်ဆိုတဲ့သဘောမျိုးလားရှင
်ဟုတ်ဟုတ်ဟုတ်ရှင်ဟုတ်အဲ့လိုအရင်တော့ဆိုရင်အဲလူနာပေးမှာအဲ့လိုမျိုးအပြားတိုင်းတာပဲဖြစ်ကန်နူလာတော့ထိုးတော့ဖြစ်အဲ့လိုမျိုးဆိုရင်ဟိုလူနာတွေကသူတို့အချိန်မျိုးသူတို့ပြောပြတယ်ကွာအဲ့လိုမျိုးပြောပြလို့ရှင်ကိုကသူတို့နဲ့အလိုက်ထိုက်ပြန်ပြောတာ10မိနစ်လောက်နေပါအဲ့လောက်အပြေးစကားပြောဖြစ်တယ်အဲ့လိုမျိုးလေဟိုကကျေးဇူးတင်စကားကြီးလည်းပြန်ကြားတာပေါ့ကွာအဲ့လိုမျိုးပြန်လည်းပြောဖြစ်တယ်ကိုတိတိမြပုဒ်တရားတွေကိုလည်းကို share ဖြစ်တယ်မအစာအတော့တွေဘဒူစားမှာတော့အဲ့လိုမျိုးပြောဖြစ်တယ်ဒီကလေးကြတော့ကိုဗစ်လူနာကိုကြည့်တဲ့အခါမှာတော့ PPE ဘောဆောင်အပြင်နဲ့နှာခေါင်းဖက်ဆက်ကိုအကုန်မျက်စိရောလုံးလုံးအောင်ဖုံးထားရဲဆိုတော့အဲ့လိုမျိုးကိုပြောလို့ရှင်အဲ့လိုမျိုးကိုတအားမိုးပြီးတော့အဲ့လိုမျိုးတိတ်စကားမပြောဖြစ်တော့လူနာနဲ့အဲ့လိုမျို
းဟုတ်အဓိကတော့ဒီအကာအကွယ်ဝတ်ဆောင်နေဝတ်ထားတဲ့ခါကျတော့လူနာတွေနဲ့အပြန်အလှန်ဒီပြောဆိုဆက်ဆက်တဲ့နေရာမှာတော်တော်လေးအခက်အခဲရှိတယ်ဆိုတဲ့သဘောပေါ့
ပြီးတော့ဘယ်လိုလဲဆိုတော့ဒီဟိုလူနာအခန်းထဲဝင်တဲ့အခါမှာလည်းဒီတရက်ကိုတကြူဒီဆိုနှစ်ခါတော့ပဲဝင်ဖြစ်တယ်အာဒီသူတို့နဲ့ contact လုပ်တာကလည်းじゃတော့ဒီဖုန်းနဲ့ contact လုပ်တာများတော့ဟိုအရင်တော့ဖုန်းကတိတ်မဖြစ်တော့ဘောနော်ဒါပေမဲ့ဒီဖုန်းတွေကနေကိုကျင့်လာရအောင်အဲ့လိုလုပ်ပါတယ်အဲ့လိုမျို
းရန်ကုန်ပြည်သူစေယုံကြီးမှာ covid လူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြုနော်နှင်းစီမွေးရဲ့ new normal အတွေ့အကြုံတွေဖြစ်ပါတယ်အခုလိုမျိုးအလုပ်ခွင့်မရတဲ့မဟုတ်ဖဲကိုယ်ပိုင်အချိန်တွေမှာလဲယောဂမကူအောင်လို့အထူးသတိထားပြီးတော့အမှုအချက်တွေကိုပြောင်းလဲခဲ့ရတယ်လို့သူကပြောပြပါရရှင်ကျမစုမြတ်မမ
သ
mingla wa shin a long sai lat pyo shin paw wa ja wa se ka ba yin chin mu ye si ma khit sa ni da ri tin paw jaw ja du ri ne anu pinya loka ga tadin du du ra ri ko tat tan yaw tadin ma ma pyo pya pe daw ba me sima e tan na jaw ba လို့ရှင်တော့ကရဲ့အထင်ကရငွေကြေးတပွင့်ဖြစ်တဲ့ပထမဦးဆုံး James Bond မင်းသားကြီး Sean Connery အသက်60ပြည့်မှာပဲကျွေးလွင့်သွားခဲ့ပါတယ်။ Chadwick Boseman ကတော့ Black Panther ဆိုတဲ့ Walt Disney ရုပ်ရှင်ဇာတ်ကားနဲ့လူကြိုက်များထင်ရှားသူပါ။သူကတော့အသက်43နှစ်အရွယ်နဲ့ပဲကွယ်လွန်သွားတာပါ။2020ကွယ်လွန်သူအမှုပညာရှင်တွေရဲ့စီးရင်မှာ Bollywood တရုတ်ဆောင်တဲ့ဖြစ် Hollywood မှာလည်းအိန္ဒိယတရုတ်ဆောင်ဖြစ်တဲ့ဇာတ်ကားရရတဲ့မင်းသားကြီး Ifor Khan လည်းပါပါတယ်။ออสการ์ဆုနှစ်ကြိမ်ရခဲ့သူရုပ်ရှင်မင်းသမီးကြီး Olivia D. Havilland ကတော့1939ခုနှစ်မှာရိုက်ကူးခဲ့တဲ့ Gone with the Wind လေယူတုံတုံကနဝင်ရုပ်ရှင်ကားကြီးမှာပါဝင်သူအမှုပညာရှင်တွေထဲမှာနောက်ဆုံးကျန်သူဖြစ်ပါတယ်။သူကတော့အသက်104နှစ်ရှိသေးသွားတယ်။
Gone with the Wind စကားဟာကျမရဲ့တရုတ်ဆောင်ကာလတလျှောက်လုံးမှာအပျော်ရွှင်ခဲ့ရဆုံးအတွေ့အကြုံတွေရခဲ့တဲ့စကားပါ။
နောက်ထပ်ကျွေးလွန်ခဲ့တဲ့ငွေကြေးပွင့်တွေကတော့ Grammy ဂီတာဆုရှင်တွေဖြစ်တဲ့ John Prine နဲ့ Kenny Rogers တို့ပါ။ဆိုတော့တရုတ်ဆောင်တယောက်ဖြစ်တဲ့ Kenny Rogers ကဂီတာနယ်ပယ်တိုင်းမှာအကန့်အသတ်မရှိတက်ကြွအောင်မြင်ပေမဲ့လို့ကျေးလက်အဆိုတော်ဖြစ်ပို့ပြီးတော့ကြော်ကြားသူဖြစ်ပါတယ်
။ Country music is the white man's rhythm and blues.
တော်မစွေနော်ကျေးလက်ဂီတာဟာလူပြည်တွေရဲ့ R&B ဂီတာပါပဲ။ဒါကစိတ်မကောင်းစရာဖြစ်ပါ
African တေးသွားတဲ့အကကိုပေါင်းဆက်ပြီးခဲ့တဲ့ Manu Diban ကိုလည်းအသက်86နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ
်။ Comédie symphonique j'allais dire
Manu Diban ကအတော်ကြီးကိုအကြီးတန်းပါတယ်။စကားတစ်ခုကိုမကြီးပဲနဲ့မပြောတတ်ပါဘူး။အရွယ်နဲ့မလိုက်အောင်လို့စိတ်ပြိုကိုနှူးတဲ့သူအပြောင်းလဲမရှိတဲ့သူအများအပြုသဘောနဲ့အကောင်းဘက်ကပဲမြင်တတ်တဲ့သူ
And always positive
Toujours
Basketball လောကရဲ့နာမည်ကျော် Kobe Bryant နဲ့သူ့ရဲ့အသက်73နှစ်အရွယ်သမီးလေးတို့ရဟယင်ပြက်ကြပြီးတေဆုံးသွားခဲ့တဲ့အဖြစ်ကလည်း2020ခုနှစ်မှာကမ္ဘာကြီးကိုတုံ့နှုတ်သွားစီတဲ့အနာရေးတစ်ခုဖြစ်ပါတယ်။နောက်တစ်ယောက်ကတော့အာဂျင်တီးနားဘောလုံးသမားဒီယေဂိုအာမန်ဒိုမာရာဒိုနာဖြစ်ပါတယ်။သူကတော့နှလုံးရောဂါနဲ့ရုပ်တရည်ကွယ်လွန်ခဲ့တာပါ
။ Ruffled hair, funky, you know, devil may
do you see လေးစားအားကျစရာအချိန်လေးအားလုံးပိုင်ဆိုင်ခဲ့တဲ့သူဖြစ်လို့လဲ Golden Boy လို့ခေါ်ကြပါတယ်
။ပြင်သစ်ဂျပန်ဒီဇိုင်းကုမ္ပဏီကနာမည်ကျော် Fashion Designer Kenzo တကာတာကတော့2020ခုနှစ်ထဲမှာ COVID-19 ရောဂါနဲ့ပြင်သစ်နိုင်ငံမှာကွယ်လွန်သွားခဲ့ပါတယ်။2020ခုနှစ်အတွင်းကွယ်လွန်ခဲ့တဲ့သမ္မတဟောင်း3ဦးကတော့ဂါနာနိုင်ငံသမ္မတဟောင်း Jerry Rawlings, မာလီသမ္မတဟောင်း Amandu Tomani Tori နဲ့ပြင်သစ်သမ္မတဟောင်း Valerie Diestine တို့ဖြစ်ပါတယ်။ American ပြည်သူတွေရဲ့ချစ်ခင်လေးစားမှုခံရသူ American အမျိုးသမီးတို့ရဲ့ဆံပြတရားသူကြီး Ruth Bader Ginsburg လည်းအသက်89နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။လူခွေလှုပ်ရှားမှုတွေရဲ့ရှေ့ဆောင် John Lewis လည်းပဲ2020ခုနှစ်ထဲမှာကွယ်လွန်ခဲ့တာပါ။သူကအောက်လွတ်တော်အမတ်အဖြစ်နဲ့နှစ်ပေါင်း30ကျော်တာဝန်ထမ်းဆောင်သွားခဲ့ပါတယ်။လူမင်းအမျိုးသား George Floyd ကတော့ရဲဖမ်းဆီးစင်မှာတေဆုံးသွားခဲ့ရတာပါ။သူ့ရဲ့တေဆုံးမှုကလူမျိုးရင်းနဲ့အသားအရခွဲခြားမှုရတရားမမျှတဘူးဆိုပြီးတော့ American သားမကတကမ္ဘာလုံးကပါမခံမရနိုင်မင်းနဲ့ဆန္ဒပြကန့်ကွက်တာတွေအကြီးအကျယ်ဖြစ်ခဲ့ရပါတယ်။ဒါပေမဲ့2020ပြည်နှစ်ကကမ္ဘာတဝန်စီးပွားရေးသားမကလူတွေတန်းနဲ့ချီပြီးပျက်စီးဆုံးရှုံးစေခဲ့တဲ့ COVID-19 ကပ်ဘေးရောဂါကြောင့်လည်းပဲအမှတ်တရဖြစ်ကြရမယ်နှစ်ဟောင်းတစ်နှစ်ဖြစ်ပါလိမ့်ရှင်။
widely known in Myanmar as the ex-wife of former military dictator
Anashin Hong Unewi ye zani hong tiao lo a mya ti ja re yetana nat me ha disimala dia ni ga italy naiyan ma nalon yoga ne kwe lun ke ba de
88 years old her name itself means goddess of nine jewels
yetana nat me ha myama pi ye naw song min set phit de goun paw min set a nwe taw win min thami ba min dong min ji ye ni yo အိရှိဆန်ကနောင်မင်းသားကြီးရဲ့မြစ်တော်ဆက်ပြီးလင်းပင်မင်းသားကြီးရဲ့ညီပါသူ့ရဲ့မိတော်ကတော့ထိတ်တင်မလက်မင်းသမီးဖြစ်ပြီးဖခင်ကတော့မြမပြည်မှာအခြေဆိုင်ပြီးမြင်းလောင်းပွဲလုပ်ငန်းတွေကြီးကြပ်သူဩစတြေးလျနိုင်ငံသားမစ္စတာဟာဘတ်ဘယ်လမီဖြစ်ပါတယ်1932ခုနှစ်ဇွန်လမှာမွေးဖွားခဲ့တဲ့သူဟာတော်ဝင်မင်းသမီးအမည်ဖြစ်တဲ့ယေဒနာနာမည်အပြင်ဂျွန်ရော့စ်ဘယ်လမီဆိုတဲ့ဖခင်မျိုးရိုးနာမည်လည်းရပါတယ် အယောင်သွေးဆုံတဲ့သူဘဝဆက်ကြောင်းတစုံတစားမကျေးမုံရေးသားထားတာကိုကျမအင်ဂျင်နိုင်ကဆက်ပြောပြမှာပါဩစတြေးလျဗမာသွင်းနှောတဲ့ထူးခြားတဲ့အလှပိုင်ရှင်အဖြစ်အတိမတ်ပြုခံရတဲ့ယေဒနာနာမည်ဟာငယ်ရွယ်ဘဝအချိန်အများစုမှာမိမျိုးမှာကြည်တင်ခဲ့ပါတယ်။1954ခုနှစ်မှာရန်ကုန်အခြေဆိုင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့မျက်ဖျားယောဂအကြံပေးအီတလီနိုင်ငံသားဒေါက်တာမာရီယိုပိုစတီလော်နေနဲ့ပထမအိမ်ဆောင်ကြပြီးမိခလေးနဲ့မော်ရစ်ဆိုတဲ့တာနတ်ဦးထွန်းကားခဲ့ပါတယ်။ယေဒနာနာမည်ဟာခင်မွန်းတာဝန်ကြရာဒမတ်စကတ်ဂျနီဗာမနီလာစတဲ့မြို့ကြီးတွေကိုလိုက်ပါခဲ့ပြီး1963ခုနှစ်မှာတော့အိမ်တော်ကွဲပြီးအီတလီနိုင်ငံမှာပဲအခြေချနေထိုင်ခဲ့ပါတယ်။တားကြီးဖြစ်သူမိခလေးကသူ့အမိအကြောင်းပြောပြတာကတော့
She was very lucky because from one part she is a royal family.
ရုပ်ရည်ချောမောတဲ့တော်ဝင်မင်းသမီးတယောက်အနေနဲ့ရောအင်မတန်ထက်မြက်တဲ့သူတယောက်ဖြစ်ပါယက်တီနိုင်ခဲ့တဲ့အတွက်အမေရသိက္ကံကောင်းပါလေ
ဗြိတိရှ်ကိုလိုနီခေဒုတိယကမ္ဘာစစ်ကာလအတွင်းအိန္ဒိယနိုင်ငံမှာတင်းရှောင်ခဲ့ရတဲ့ကာလအီတလီမှာနေခဲ့တဲ့နောက်ဆုံးကာလစတဲ့ဘဝတလျှောက်မှာယေဒနာနာမည်မှာအတွေ့အကြုံများစွာကိုဖြတ်သန်းခဲ့သူပါဒီအတွေ့အကြုံတွေကြားမှာပဲသူဟာလှပတဲ့တော်ဝင်မင်းသမီးတယောက်ဆိုတာထက်ကိုကိုကိုအစွမ်းအစာရှိသူဖြစ်ရိုးသားဖြောင့်မတ်တဲ့ဘဝကိုထူထောင်ဖို့ကြိုးစားခဲ့သူပါဘဝရဲ့နောက်ဆုံးနှစ်အပိုင်းခြားတွေမှာလည်းသူဟာရိုးရှင်းတဲ့ဘဝတစ်ခုတည်ဆောက်နိုင်မှုကိုကြီးမားတဲ့ကုသိုလ်တစ်ခုလို့ခံယူခဲ့ပါတယ်သူဟာဘဝရဲ့အတိတ်ပဲအပြည့်အဝကိုနားလည်နိုင်ခဲ့ပြီးတပားသူတွေအပေါ်အတက်နိုင်ဆုံးစေတနာထားခဲ့နိုင်ပြီဖြစ်တယ်လို့တာကြီးမိခလေးကပြောပါတယ်
Being a princess for her is a loud speech.
တော်ဝင်မင်းသမီးဖြစ်တဲ့အတွက်လူတွေနဲ့ဆက်ဆံရမှာပိုပြီးအချိန်ဝါရှိခဲ့တယ်။နိုင်ငံပြပမှာကြာကြီးနေခဲ့ရပေမဲ့နိုင်ငံနဲ့ဝေးကွာမနေခဲ့ဘူး။ရှင်ထဲမှာအမြဲရှိနေခဲ့တယ်။ဘယ်နေရာရောက်ရောက်ဘယ်နေရာအခြေချကျသူဟာမြန်မာမှုပစ္စည်းတွေနဲ့အမြဲတစားဆင်တက်တာမှုရောက်လာသူမိတ်ဆွေတိုင်းကမြန်မာနေထိုင်မှုဘောက်ခံစားရရှိခဲ့တယ်။
ရုပ်ဆင်းလှပတဲ့ယေဒနာနာမည်ကိုဟောလိဝုဒ်ရုပ်ရှင် Purple Plane ခရိုင်ရောင်လွင်ပြင်စကားမှာမင်းသားကြီး Gregory Park နဲ့အတူတွဲပြီးတရုပ်ဆောင်မှုကမ်းလှမ်းခြင်းလည်းခံခဲ့ရမှုပါတယ်။မြန်မာစစ်မြေပြင်ကိုအခြေပြုတဲ့စကားဟာတချို့ဇက်ကွက်တွေမှာမြန်မာမှုနဲ့မကိုက်ညီလာဘူးလို့သူကယူဆတဲ့အတွက်ရိုက်ကွင်းကနှုတ်ထွက်ခဲ့ပါတယ်။ယေဒနာနာမည်ဟာသူမလျော်ကံဘူးလို့ယူဆတာတွေမဟုတ်တဲ့အပြင်ပဝင်းကျင်အတိုင်းဝိုင်းရဲ့ဖိအားပေးမှုကိုလည်းခံတတ်သူမဟုတ်ဘူးဆိုတာသိတာပါတယ်လို့မြေဖြစ်သူ Alex ကပြောပါတယ
် She taught me in the same way to follow your heart and be free and be strong
လူလတ်မှုနဲ့ကြံ့ခိုင်မှုဆိုတဲ့ဘဝနေနည်းတွေကိုလည်းကျွန်တော်ကိုသင်ပေးခဲ့ပါတယ်ဒီထဲမှာရှိတာတွေကိုတစိုက်မမတ်လုပ်နိုင်ဖို့ဆိုတာမလွယ်ပါဘူးစိတ်ချမ်းချမ်းသာသာနေတတ်ဖို့ဆိုတာလည်းမလွယ်လပါဘူး။ဒါကြောင့်အာယုံစူးစိုက်ပါ၊စိတ်ကောင်းစေတနာကောင်းဝေးမြူပါ၊ကုသိုလ်ပြုပါဆိုတာတွေကိုသူအမြဲပြောခဲ့ပါတယ
်။
ဘာလို့ဘာဖြစ်ချင်လဲဆိုတာတွေကိုအကုန်လုံးကစားခြင်းလိုက်ဖြည့်စည်းပေးနေရမယ်ဆိုတဲ့သဘောမျိုးမဟုတ်ပဲဒီဇက်ကလေးတွေစုလာရင်သမုတ်တရားကြီးဖြစ်လာမှာပဲဆိုတဲ့ရိုးရှင်းတဲ့သဘောလေးတွေကိုလည်းအဖွားကပြောပြပူးပါတယ်။
1980ခုနှစ်လယ်ပိုင်းတွေမှာတော့ဥရောပကိုခီးထွက်လာတဲ့မြန်မာဆရာနာရှင်ပိုးချုပ်ကြီးနေဝင်နဲ့ယေဒနာနာမည်တို့ပြန်တွေ့ခဲ့ကြပါတယ်။သူတို့ဟာအရင်ကယေဒနာနာမည်မင်းမျိုးမှာရှိစဉ်တည်ကျွမ်းခဲ့ဘူးတယ်လို့ဆိုပါတယ်။ပိုးချုပ်ကြီးနေဝင်ကသူ့ကိုလက်ထပ်ဖို့ခွင့်တောင်းပြီးမြန်မာပြည်ကိုပြန်လာဖို့ခေါ်ပါတယ်။သူတို့နှစ်ဦး1986ခုနှစ်ဒီဇင်ဘာလမှာလက်ထပ်ခဲ့ပါတယ
်။ The marriage with Nevin.was one of the opportunity
ခုနေဝင်တဲ့လက်ထပ်ဖို့အကြောင်းပန်လာတာဟာသူ့ဘဝမှာမြမပြည်အတွက်လှုပ်ပေးချင်တာတွေကိုလှုပ်ပေးနိုင်မှုအခွင့်အရေးတရားလို့သူယူဆခဲ့ပါတယ်။နိုင်ငံပြပကလည်းသူလှုပ်ပေးခွင့်မရခဲ့တဲ့အရာတွေပါ။နှုံးမော်ရင်တော့ဦးနေဝင်နဲ့လက်ထပ်စရာအကြောင်းမရှိပါဘူး။ဒါဟာသူတစ်ချိန်လုံးမျှော်လင့်ခဲ့တဲ့နိုင်ငံအကျိုးလှုပ်ပေးဖို့ခွင့်လန်းတစ်ခုဆက်ဆိုင်မြိုက်မြိုက်ရောက်လာခဲ့ပြီလို့သူကယူဆပြီးချက်ချင်းလှုပ်ဆောင်ခဲ့တာပါ
။သူ့အမေကသူ့ကိုတိတ်ရှည်ရှည်ဝူးဝေးတွေရှင်းပြမနေပဲသူ့အနေနဲ့သူလှုပ်တဲ့အလုပ်ကိုလုပ်ရတော့မှာပဲအခွင့်အရေးရှိတဲ့ဒီအချိန်မှာသွားရတော့မှာပဲလို့ပြောခဲ့တာတွေကိုသတိရတယ်လို့မိခလေးကဆိုပါတယ်။ယေနာနာမည်ဟာအီတလီမှာသူထူထောင်ထားတဲ့ဘဝနဲ့မိသားစုအတိုင်းဝိုင်းကိုစွန့်ခွာပြီးမြမပြည်ကိုပြန်သွားခဲ့တာလို့ဆိုပါတယ်။ ။ဒါပေမဲ့လည်းယဒနာနာမည်နဲ့အာနာရှင်ဥနေဝင်ရဲ့အိမ်တော်တတ9လပဲခံခဲ့ပါတယ်။ဒေါသကြီးရဲ့ဥနေဝင်နဲ့သဘောထားကွဲရန်ဖြစ်ရင်တချိန်မှာတော့ဥနေဝင်ကစစ်လက်ခွက်နဲ့ပစ်ပေါက်ခဲ့လို့နှစ်ဖူးကိုထိမှန်မတက်ဖြစ်ခဲ့ရတယ်လို့လည်းဆိုပါတယ်။ဘလို့မှတီးမခံနိုင်တော့တဲ့အဆုံးမှာယဒနာနာမည်ဟာဥနေဝင်နဲ့မြန်မာပြည်ကိုစွန့်ခွာပြီးအပြီးထွက်လာခဲ့ရပါတော့တယ်။အီတလီမှာပြန်နေစဉ်အစောပိုင်းကာလတွေမှာယန္တနာနဲ့မေဟာသူနဲ့ဥနေဝင်လက်ထပ်ပြီးမြန်မာနိုင်ငံမှာနေစဉ်တွေ့ကြုံခဲ့ရတာတွေကိုစာအုပ်တအုပ်ရေးခဲ့တယ်။ဒါပေမဲ့ဥနေဝင်ဘက်ကနေငွေချေးပုံအော်ပေးပြီးဒီစာအုပ်ကိုမထုတ်ဖြစ်အောင်တားဆီးခဲ့ရတယ်လို့ဆိုတဲ့ကောလာဟလာတွေရှိခဲ့ပေမဲ့ယန္တနာနဲ့မေကတော့သူပါစာအုပ်မှမရေးခဲ့ဘူးလို့နောက်ပိုင်းတွေ့ဆုံမေးမြန်းခွန်းတွေမှာညင်းဆိုခဲ့ပါတယ်။တားငယ်ဖြစ်သူမော်ရစ်ပါကားမတော်မဆဖြစ်ပြီးတည်ဆုံးခဲ့ရတဲ့ကြေကွဲပွဲအတွေ့အကြုံအခက်အခဲတွေ့ကြုံခဲ့ရတဲ့ယေဒနာနဲ့မေဟာကြံ့ကြံ့ခံပြီးရှေ့ဆက်လျှောက်ဖို့ကြိုးစားခဲ့သူဖြစ်ပါတယ်။တားငယ်မော်ရစ်ဆုံးတော့မြေးငယ်လေးအလက်စ်ကျန်ရပါတယ်။သူတို့မြေးအဖွာအလွန်နှိဆက်ခဲ့ပါတယ
် She was so full of life and so you know every moment she always turned it into an important moment where
laughing ဘွားကဘွားမှာတကယ်ပျော်ပျော်ရွှင်ရွှင်နေတတ်ပါတယ်ဒီစရာလေးတွေပျော်စရာလေးတွေနဲ့အမတ်တရားလေးတွေဖြစ်အောင်လုပ်တတ်ပါတယ်စိတ်ခံစားချက်တွေနင်းနေနေနဲ့တိတ်မထားတတ်တာဟာသူ့ရဲ့ဘာသာရေးခံယူချက်ကြောင့်လို့လဲကျွန်တော်မြင်ပါတယ်အပြည့်ကင်းတဲ့ကလေးလေးတယောက်လို့သူပျော်ပျော်နေနိုင်တယ်အဖွားဟာသားရီနဲ့ဆိုရင်တငယ်ချင်းတွေလို့ဆက်ဆံပြီးတော့ခကြီးတွေအတူထွက်တယ်စကားတွေအများကြီးပြောတယ်ကျွန်တော်တို့အတူပျော်ရွှင်ခဲ့ရတဲ့အချိန်တွေအများကြီးပါပဲအတူရှိခဲ့တဲ့အချိန်တွေမှာသားရီဟာအရေးကြီးပါတယ
်ယေဒနာနဲ့မေဟာဗုဒ္ဓဘာသာတရားကိုပိုးပြီးတောင်ကိုးကွယ်ယုံကြည်လာခဲ့ပါတယ်တော်ဝင်မင်းသမီးတစ်ပါးအဖြစ်မြန်မာနိုင်ငံသမရဂရော်တူဖြစ်မြန်မာနိုင်ငံမှာကောင်းကျိုးတာဝန်တွေထမ်းဆောင်ပေးခြင်းနဲ့သူ့မူလဆန္ဒမပြေဝခဲ့ပေမဲ့သူဟာသူနဲ့တွေ့ဆုံဆက်ဆံရသူမှန်သမျှအပေါ်မေတ္တာစေနာထားမယ်မြန်မာနိုင်ငံနဲ့မြန်မာဒလိရီအကြောင်းဝေငှမယ်ဆိုတဲ့စိတ်ပြထမ်းချက်ထားရှိခဲ့ပါတယ်ဒါဟာမြန်မာနိုင်ငံကတော်ဝင်မင်းသမီးတစ်ပါးရဲ့နောက်ဆုံးတာဝန်တရလို့ပဲသူခံယူခဲ့ပုံရပါတယ်
Around 8 and 9 years ago, what to say? Okay, you know, it was a real a dream coming true.
We had been dreaming of this moment for a long time. We were able to go there. We were able to go there. We were able to go there. And also for my own soul. We were able to go there. We were able to go there. We were able to လေပတ်တွေအဆုံးပါပဲအထူးသဖြင့်အဖွားကကျွန်တော်ကိုဗုဒ္ဓဘာသာဝင်တဦးအဖြစ်တွင်တွင်စောင့်ရှောက်ပေးလာတော့မြန်မာနိုင်ငံနဲ့မြန်မာဒလိရီကိုကိုယ်အိမ်ကိုယ်ရာလိုပဲကျွန်တော်ခံစားခဲ့ရပါတယ်အနေဝေးလို့လက်တွေ့မမြင်ဘူးသေးတဲ့ကျွန်တော်ကိုဒါရီမြင်စေခြင်းနဲ့အဖွားရဲ့ဆန္ဒအဆုံးသတ်မှာပြေဝခဲ့တယ်ဆိုတာအရေးကြီးဆုံးပါပဲကျွန်တော်အနေနဲ့လည်းအီတလီထက်တောင်မြန်မာပြည်ကိုကိုယ်အိမ်ကိုယ်ရာလို့သဘောထားခံစားမိခဲ့တာပါ
So from the moment that we were there she only spoke
အခုကျွန်တော်နားလည်မိတာကတော့မြန်မာပြည်နဲ့ဆက်ဆက်နေပါတယ်ဆိုတဲ့အသည့်ဟာအဖွားအတွက်ဘလောက်အရေးပါခဲ့တယ်လဲဆိုတာပါပဲကျွန်တော်ကိုဆိုရင်လည်းသူချစ်တဲ့တိုင်းပြည်သူ့လူမျိုးတွေနဲ့ဒီလိုဆက်သွယ်ရင်းနှီးမှုရစေဖို့အပြင်ဘဝတည်တရက်ကိုဖွင့်လှစ်နိုင်စေဖို့ပါဖွားကရည်ရွယ်ချက်ရှိရှိတခြားလုံးပြုစုပြောထောင်ပေးခဲ့တာလို့ကျွန်တော်အခုနားလည်မိပါတယ်
Princess of Myanmar ရန်နာနမေကိုအီတလီနိုင်ငံ Florence country 2015ခုနှစ်မှာမကြီးမကသွားရောက်ပြေဆုံးခဲ့ပြီးပါတယ်ဘဝကိုပျော်ပျော်ရွှင်ရွှင်ဖျက်သန်းနေတဲ့ဖော်ရွေတဲ့အမျိုးသမီးကြီးတဦးဖြစ်ရင်းခဲ့ရပါတယ်နာချင်းမှုခံစားမှုတွေမထားရှိပဲစိတ်ထားနှလုံးထားကောင်းမှုကိုလည်းဒီလိုဘဝကိုရည်တည်နိုင်ခဲ့တာပါသူရွေးချယ်တဲ့လမ်းကိုပဲသူတဆိုင်မမက်ရှောက်ခဲ့သူလည်းဖြစ်ပါတယ်။တမိုင်းစင်နဲ့အတွေ့အကြုံအဆုံးကြားတဲ့လူတွေရဲ့အတနာခံဖြစ်မဟုတ်ပဲကိုယ့်ဘဝကိုယုံထွက်နိုင်ခဲ့သူလည်းဖြစ်ပါတယ်။လူတွေကသူ့ကိုမြမဘရင်မင်းဆက်ရဲ့နောက်ဆုံးကြံမင်းသမီးတစ်ပါးအနေနဲ့ပဲမြင်ကောင်းမြင်ကြမှာဖြစ်ပေမယ့်ယေဒနာနဲ့မယ်ဟာစိတ်အားပျော်ညံ့သူတာမန်လူတယောက်မဟုတ်ပဲကိုယ့်ဘဝလမ်းကိုကိုယ်ရွေးချယ်တတ်သူရင်ဆိုင်ရဲသူတို့တော်ဝင်မင်းသမီးတို့ဖြစ်ပါလေ။ယန္နာနဲ့မယ့်ဘဝဇလန်းကိုအနီးကပ်လည်လာမိတဲ့အခါလူတယောက်ရဲ့ဘဝမှာပြန်လဲရုံထဖို့ဆိုတဲ့အခွင့်အလမ်းနဲ့ အားအင်တွေအမြင့်ကျန်ရှိနေနိုင်ပါတယ်ဆိုတဲ့အသည့်နဲ့ခွန်အားရရှိခဲ့တယ်လို့မကြေးမုံကပြောပြထားပါတယ်။သူ့ရဲ့အင်္ဂလိပ်ဘာသာနဲ့အစီအစဉ်ကို VOA မြန်မာပိုင်း website မှာကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပါ
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင
်။လွန်ခဲ့တဲ့နှစ်40ကျော်ကအမေရိကန်ပြည်ထောင်စုနဲ့ဗီယက်နမ်နိုင်ငံတို့ဆစ်ဖြစ်ခဲ့ကြပါတယ်။1960နဲ့1980ပြည့်နှစ်တွေအတွင်းရန်သူတပ်ဖွဲ့တွေပုံအောင်အသုံးချတဲ့တောအုပ်တွေကိုဖျက်ဆီးဖို့အတွက်အမေရိကန်တပ်ဖွဲ့တွေကဂါလန်တန်းနဲ့ချီတဲ့ဓာတုတန်းငွေရည်တွေအသုံးပြုခဲ့ကြပါတယ်။အများဆုံးအသုံးပြုခဲ့တာကတော့ဒိုင်ယိုဆင်ဓာတုပစ္စည်းပါဝင်တဲ့ Agent Orange ဓာတုအစိတ်သင့်လိမ္မော်ရောင်ဓာတ်ငွေ့ရည်ဖြစ်ပြီးအဲ့ဒီအချိန်ကစပြီးကျန်းမာရေးနဲ့ပတ်ဝန်းကျင်ထိခိုက်ပျက်စီးစေနိုင်ကြောင်းကျွန်တော်တို့သင်ခန်းစာယူနိုင်ခဲ့ကြပါတယ်စစ်ပွဲတွေပြီးဆုံးပြီးကြတဲ့အမေရိကန်နဲ့ဗီယက်နမ်နိုင်ငံအကြားအာဂါတတွေဘေးဖယ်ပစ်ဖို့အလေးအနက်ထားစူးစမ်းခဲ့ကြပြီး1995ခုနှစ်မှာတန်တမန်ပြန်လည်ဆက်သွယ်နိုင်ခဲ့ကြပါတယ်နှစ်နိုင်ငံအကြားကုန်သွယ်ရေးနဲ့စီးပွားရေးကိုအခိုင်အမာအပြန်အလှန်ဆက်သွယ်နေကြပါပြီသိပ္ပံနဲ့နီးပညာပညာရေးပတ်ဝန်းကျင်ထိန်းသိမ်းရေးကျန်းမာရေးကာကွယ်ရေးနဲ့လုံခြုံရေးအပြင်စစ်ရဲစိုးမွေတွေရှင်းလင်းရေးအတွက်ပါပူးပေါင်းဆောင်ရွက်နေကြတာပါပတ်ဝန်းကျင်ပြန်လည်ပြုပြင်ထိန်းသိမ်းရေးနဲ့တန့်ရှင်းရေးပူးပေါင်းဆောင်ရွက်မှုတွေထဲမှာအများဆုံးရှင်းလင်းရတာကတော့နိုင်မောရောင်ဓာတုငွေရည်တင့်တဲ့ဒေသတွေပဲဖြစ်ပါတယ်ဒါနန်းလေစိတ်တရှိရာမြေပြင်ဟာဒိုင်ယိုဆင်တိတ်သီးစများလှတဲ့ဓာတ်ငွေရည်ကျရောက်ခဲ့တဲ့အတွက်ရှင်းလင်းပေးဖို့ဗီယက်နမ်အစိုးရမြစ်တာရပ်ခံခဲ့ပါတယ်။ဒါကြောင့်အမေရိကန်အစိုးရသဘောတူခဲ့ပြီး USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အတဆင့်ရှင်းလင်းပေးခဲ့တာမှာ2018ခုနှစ်မှာစီမံကိန်းအပြီးတက်နိုင်ခဲ့ပါတယ်။နောက်တနေရာကတော့ဗီယက်နမ်ဟွာလေတပ်စခန်းတရှိရာဖြစ်ပါတယ်။ American ဗီယက်နမ်စစ်ပွဲအတွင်းအဲ့ဒီနေရာမှာလိမ္မော်ရောင်ဓာတုတန်းငွေရည်အဓိကတုံလောင်ဖြန့်ဖြူးခဲ့ပြီးဗီယက်နမ်တခွင်ဒိုင်ယိုဆင်ဓာတ်ငွေ့ရေးအများဆုံးကျွမ်းကျန်ခဲ့တဲ့နေရာဖြစ်ပါတယ်ဒီရှင်းလင်းရေးကြိုးပမ်းမှုတွေအားလုံးလာမယ့်ဆယ်နှစ်အတွင်းအပြီးတက်နိုင်လိမ့်မယ်လို့ USAID ကခန့်မှန်းထားပါတယ်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Robert O'Brien ကဗီယက်နမ်ဟွာလေတပ်စခန်းမြေရှင်းလင်းရေးအတွက် USAID ကနေဒေါ်လာတန်း20အကုန်အကျခံမှဖြစ်ပြီးဗီယက်နမ်တခွင်ဓာတ်ုအစိတ်သင့်မြေနေရာရှင်းလင်းရေးအတွက်စုစုပေါင်းဒေါ်လာတန်း130ကျော်ပံ့ပိုးတာဖြစ်တယ်လို့နိုဝင်ဘာလကုန်ပိုင်းကကြေညာခဲ့ပါတယ်။အတိတ်ကာလတုန်းကစစ်မြေပြင်မှာကျွန်တော်တို့ဟာရန်သူတွေဖြစ်ခဲ့ပေမဲ့ဒီနေ့မှာတော့ကျွန်တော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုဟာလုံခြုံရေးအကျိုးစီးပွားအတွက်အပြန်အလှန်ဆက်ဆံနေကြပါပြီ။စစ်ပြီးကတည်းကအတိတ်ကိုထားပြစ်ခဲ့ကြပြီးရဲရင်ပြတ်သားစွာအနာဂတ်ကိုရှေ့ရှုရင်းဘုံအကျိုးစီးပွားနဲ့အပြန်အလှန်လေးစားမှုကိုအခြေခံပြီးချစ်ကြည်ရင်းနှီးမှုကိုတည်ဆောက်နိုင်ခဲ့ကြပါတယ်လို့အမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ဖွန်ပီယိုကပြောပါတယ်။စစ်ပွဲရဲ့အကျွင်းအကျန်စိုးမွေတွေကိုရှင်းလင်းနေတဲ့တစ်ချိန်တည်းမှာပဲနှစ်နိုင်ငံအကြားစီးပွားရေးယဉ်ကျေးမှုနဲ့လုံခြုံရေးဆက်ဆံမှုခိုင်မာအောင်ဗီယက်နမ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတန်တိတ်ထန်ချမှတ်ထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဗီယက်နမ်နိုင်ငံအကြားပြည်ပြည်စုံနဲ့မိတ်ဖက်ဆက်ဆံရေးအလေးအနက်ထားဆောင်ရွက်နေတဲ့တစ်ချိန်တည်းမှာအပြန်အလှန်ယုံကြည်မှုတည်ဆောက်ရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်ဗီယက်နမ်ဟွာနဲ့ဒါနန်းနှစ်နေရာစလုံးမှာဒိုင်ယိုဆင်ဓာတုစိတ်သင့်ရှင်းလင်းရေး USAID ရဲ့ကြိုးပမ်းမှုဟာအရေးပါလာကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ထိခိုက်နေသူတွေကိုအထောက်ပံ့ပေးဖို့နဲ့အစိုးရအသုံးစိတ်ပါဝင်စုစုပေါင်းဒေါ်လာ 1.3 ထရီလီယံချထားပေးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးခဲ့တဲ့နောက်မှာအမေရိကန်နိုင်ငံသားတွေအတွက်ထောက်ပံ့ငွေပို့ပြီးပေးရတဲ့ပတ်သက်ပြီးအောက်လွှတ်တော်ကဒီမိုကရက်အမတ်တွေကတနင်္လာနေ့မှာမဲခွဲဆုံးဖြတ်ဖို့စီစဉ်နေကြပါလိမ့်မယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါအကူးဆက်ခံရသူ 32,000 ကျော်ရှိနေပြီးသေဆုံးရသူစုစုပေါင်းက 2,618 ယောက်ရှိနေပါတယ်။ဒီရောဂါထိန်းချုပ်ရေးအတွက်အိန္ဒိယနိုင်ငံ Serum Institute ဆေးကုမ္ပဏီကနေကာကွယ်ထိုးဆေးပေါင်း15သန်းဝယ်ယူဖို့အိန္ဒိယမြန်မာနှစ်နိုင်ငံသဘောတူညီချက်ရထားပြီးဖြစ်ပါတယ်။အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ကျွန်မခင်ဗျာ။
This program has come to you from the Voice of America, Washington.